Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့်2019ခုနှစ်စက်တင်ဘာလ23ရက်စနေနေ့မနက်ဖြန်ဗီဒီယိုစီစဉ်တွေစတင်နေပါပြီ။ဆိုင်းဒိုမီတာ2432/40တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ယောကခုမနက်စီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့စုမြတ်မပါရှင်။ပေါ်တရီကိုကျွန်းပေါ်ကကွာဟာတာကရေကတာကျိုးပေါက်နေတာကြောင့်ဒေသခံတွေကိုဘတ်စကားတွေနဲ့ဘေးကင်ရာကိုပြောင်းရွှေ့ပေးနေရပါတယ်။တခါအမေရိကန်သမ္မတကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ကိုလူယူတယောက်လို့ပြောလိုက်ပြန်ပါတယ်။ခုလိုမျိုးနောက်ဆုံးရသတင်းတွေကိုတော့ကိုဝင်းမင်းနဲ့ကြေညာပေးပါမယ်ရှင်
။အခုမနေ့ပိုင်းမှာတော့ဒီအရှေ့တောင်အာရှဆိုင်ရာအမေရိကန်လက်ထောက်ဒုတိယနိုင်ငံသားရေးဝန်ကြီးရဲ့မြန်မာပြည်ခီးစဉ်အကြောင်းကိုသိကြရမှာဖြစ်သလိုရခိုင်ဂျင်နဗာကပြစ်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးချသူတွေနဲ့စာနာရိတ်ခါနဲ့ကျန်းမာရေးဆောင်ရှောက်မှုအခြေအနေတွေစိုးဝါနေတဲ့အကြောင်းကိုတော့
We have also concerns about the injured. They need to be cared for. The immunization rate among children is
ကမ္ဘာ့ကျန်းမာရေးအဖွဲ့ပြောခွင့်ရအမျိုးသမီးရဲ့ပြောကြားချက်နဲ့တူနားဆင်ရမှာပါမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကိုကုလသမဂ္ဂနဲ့လူ့ခွင့်ရေးကောင်စီတွေစီအိတ်ဖွင့်စာပေးပို့ကြမယ်အမေရိကန်ရောက်မြန်မာအရေးလှုပ်ရှားသူတွေရဲ့ဆောင်ရွက်ချက်တောင်းဆိုချက်တွေကိုလည်းထုတ်ပြန်ပေးပါမယ်နိုင်ငံတကာသတင်းမှာတော့လင်းနို့တွေကနေ White Nose Syndrome လို့ခေါ်တဲ့နှာခေါင်းပတ်လည်မှာဖြစ်ပေါ်တဲ့မှုရောဂါတစ်မျိုးကူးစက်နိုင်သလားဆိုတာကိုလည်းပြောပြပေးဦးမှာပါဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့မနက်ခင်းတိုင်းနားဆင်နေကြအမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုသိကြရပါမယ်ရှင်အခုရင်ဆုံးတော့ဒီနေ့မနေ့ကနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကကြီးညာပါမယ်ရှင
်။အမေရိကန်ပိုင်းပွေတိုရီကိုကျိုးအနောက်ပိုင်းမှာရှိတဲ့ဂွာဟာတာကာရေကတာစတင်ကျိုးပေါက်နေပြီလို့အမျိုးသားမိုးလေဝသဌာနကသတိပေးချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာတာဝန်ရှိသူတွေကဒေသခံတွေကိုဘတ်စကားတွေနဲ့ဘေးကင်ရာကိုပြောင်းရွှေ့ပေးနေရပါတယ်။တောက်ချာနေနေ့လယ်ပိုင်းကစပြီးတော့ဂွာဟာတာကာကံပေါ်ကရေကတာကျိုးပေါက်နေတဲ့အတွက်မြင်းနေပိုင်းအရက်တွေမှာရုတ်တရက်ရေကြီးမှုတွေဖြစ်စေတယ်လို့ရေကာတာတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။အခြေအနေဟာအလွန်စိုးရိမ်စရာဖြစ်တယ်လို့ပွေတိုရီကိုအစိုးရကလည်းပြောပါတယ်။အင်အားဖြင့်ဟာရီကိန်းမရီယာတန်ကြောင့်နေရာတော်တော်များများမှာရေကြီးနေတဲ့ကျွန်းပေါ်မှာသေဆုံးသူ73ယောက်ထက်မနည်းရှိပြီလို့ပွေတိုရီကိုအုပ်ချုပ်ရေးမှူးရီကာဒိုရော်ဆယ်လိုကတောက်ချာနေ့အစောပိုင်းကပြောကြားပါတယ်။အနားမှာရှိတဲ့ဒိုမီနီကာကျွန်းနိုင်ငံမှာလည်းမရီယာမုန်တိုင်းတန်ကြောင့်နောက်ထပ်14ယောက်သေဆုံးခဲ့တယ်လို့သတင်းတွေထုတ်ပြန်နေပါတယ်။တခါပြင်သစ်ပိုင်းဂွာဒလူးပမှာနှစ်ယောက်သေဆုံးသလိုဒိုမီနီကန်တမရနိုင်ငံမှာလည်းသေဆုံးသူတစ်ယောက်ထပ်တိုးခဲ့ပါတယ်။မရီယာမုန်တိုင်းဟာတောက်ချာဒီမနက်ကလေပြင်းတိုက်နှုန်းတနအီကို205ကီလိုမီတာနဲ့တာဆန်ဂေဂော့စ်ကျွန်းတွေကိုဝင်ရောက်တိုက်ခတ်သွားပါတယ်။စနေတနင်္ဂနွေရုံးပိတ်ရက်တွေမှာတော့ဘာဟာမားကျွန်းဘက်ကိုဦးတည်သွားနေတဲ့မုန်တိုင်းဟာတဖြည်းဖြည်းအပြော့သွားမယ်လို့ခန့်မှန်းထားပါတယ်ရှင်
။အမေရိကန်နိုင်ငံမိနေလုံခြုံရေးဝန်ကြီးဌာနအကြီးအကဲအနေနဲ့မြန်မာနိုင်ငံအမေရိကန်နိုင်ငံအတွက်လာရောက်မဲ့ခီးသွားတွေနဲ့ရွှေပြောင်းနေထိုင်သူတွေအတွက်လျှောက်ထားချက်ဆိုင်ရာစံသတ်မှတ်ချက်တွေကိုပြင်ဆင်ပြီးသမ္မတဒေါ်နယ်ထရန့်ထံကိုအကြံပြုလိုက်ပါတယ်။မွတ်စလင်နိုင်ငံကြီး6နိုင်ငံကနေလာရောက်မဲ့သူတွေအပေါ်ချမှတ်ထားတဲ့ယာယီကန့်သတ်ချက်တွေကိုတက်တန်းကုန်ဖို့နှစ်ရက်တောင်မလိုတော့တဲ့အချိန်မှာသမ္မတထရန့်အနေနဲ့အခုလိုပို့ပြီးကြေပြန့်တဲ့မူဝါဒတွေအတွက်သူ့ဆုံးဖြတ်ချက်ကိုမချေညာရသေးတာဖြစ်ပါတယ်။အခုလိုဖြစ်ရတာကတခြားနိုင်ငံတွေရဲ့ဒီလျှောက်ထားချက်တွေအပေါ်စုံစမ်းစစ်ဆေးမှုတွေလွတ်တဲ့လုပ်ငန်းစဉ်တွေကိုပြန်လည်သုံးသပ်ဆွေးနွေးဖို့တမရထရမ့်ကအမိန့်ထုတ်ထားလိုပါအမေရိကန်ယာရှိတွေအနေနဲ့ရဲတပ်ပေါင်းများရဲတပ်ပေါင်းများစွာညှိနှိုင်းဆွေးနွေးခဲ့ပေမဲ့ဘယ်နိုင်ငံလောက်ထိနဲ့နောက်ဘယ်နိုင်ငံတွေကဒီစံသတ်မှတ်ချက်တွေကိုလိုက်နာမနေတာမရှိဘူးလဲလို့သတင်းတော်တွေကမနေ့ကမေးရမှာအင်ဂျီတော်နဲ့ပြည်တော်စုအဆင့်အေဂျင်စီသုံးခုကယာရှိတွေကအဖြေမပေးနိုင်ခဲ့ပါဘူးအမိမြေလုံကျော်ရေးဝန်ကြီးဌာနဝန်ကြီးရဲ့အတိုင်းမြင့်ကမိုင်းစေလာကတကဘာလုံးကနိုင်ငံတိုင်းကိုဒီအခြေခံစံနှုန်းတွေအတိအပေးထားပြီးသားဖြစ်တယ်လို့တော့ထုတ်ပြောပါတယ်။ဒါပေမဲ့အမေရိကန်ယာရှိတွေအနေနဲ့ဒီစံနှုန်းအသေးစိတ်တွေကိုတော့ထုတ်မပြောခဲ့ပဲဒါတွေကတပ်တည်ခံထောက်ထားပစ္စည်းတွေရဲ့အရေးအသွေးနဲ့အကြမ်းဖက်မှုဆိုင်ရာအပြန်အလှန်သတင်းဖလှယ်နေတဲ့နိုင်ငံတွေနဲ့ပတ်သက်တယ်လို့သာထုတ်ပြောခဲ့ပါတယ်။ဒါအပြင်ဘယ်နိုင်ငံတွေထိခိုက်နိုင်ပြီးဘယ်လိုရည်ရွယ်မှုတွေရှိနိုင်မလဲဆိုတာကိုသမ္မတအနေနဲ့ဘယ်အချိန်မှာထုတ်ပြန်ဖို့ရှိလဲဆိုတဲ့အချိန်ကိုလည်းအရာရှိတွေကထုတ်ပြောခဲ့ခြင်းမရှိပါဘူးခင်ဗျာ။
Pacific သမုဒ္ဒရာပေါ်မှာ hydrogen ဘုံးတစ်လုံးမကြခင်မှာထောက်ခွဲဆန့်တက်မယ်လို့မြောက်ကိုရီးယားကောင်းဆောင် Kim Jong Un ကရည်ညွှန်းပြောကြားခဲ့ပြီးတဲ့နောက်မှာ American သမ္မတက Kim Jong Un ကိုလူယူတယောက်လို့ပြောလိုက်ပါတယ်။သမ္မတ Donald Trump ရဲ့ချင်းချောက်စကားတွေအရေးယူတန်ခတ်မှုသစ်တွေနဲ့ထပ်တူတုံ့ပြန်မယ်လို့ Kim Jong Un ကပြောခဲ့ပြီးတဲ့နောက် hydrogen ဘုံးခွဲဆန့်တက်မယ်လို့ကြေညာခဲ့တာပါ။ အယူတယောက်ဖြစ်တယ်ဆိုတာသိကြနေတဲ့ကင်ဂျွန်အွန်ဟာသူ့ရဲ့ပြည်သူတွေငတ်ပြတ်သေးကြတာကိုဂရုမစိုက်သူဖြစ်တယ်လို့တမရထရမ်က Twitter လူမှုကွန်ရက်ပေါ်မှာရှင်းသားတုံ့ပြန်ခဲ့ပါတယ်။ကုလသမဂ္ဂထွေထွေညီလာခံမှာမိန့်ခွန်းပြောခဲ့စဉ်ကတမရထရမ်ကကင်ဂျွန်အွန်ကိုကိုကိုကိုတေချောင်းကြံနေတဲ့ဒုံးကျည်လူသားလို့ရည်ညွှန်းပြောခဲ့တယ်လို့မြောက်ကိုရီးယားကိုအမေရိကန်ကလုံးဝဖျက်ဆီးပစ်မယ်လို့လည်းချိန်ချောက်ခဲ့ပါတယ်။အချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုကိုဖျက်ဆီးဖို့ချိန်ချောက်တာကထရမ့်ရဲ့စိတ်ဖောက်ပြန်ယူသွန်းမှုကိုပြသနေတယ်လို့ကင်ဂျွန်အွန်ကိုယ်တိုင်တောက်ကြနေကလည်းတုံ့ပြန်ခဲ့ပါတယ်။ထရမ့်ရဲ့စော်ကားမှုတွေကိုတမိုင်းမှာအပြင်းထန်ဆုံးတံပြန်ဆောင်ရွက်မှုနဲ့တုံ့ပြန်မယ်လို့လည်းမြောက်ကိုရီးယားကောင်ဆောင်ကပြောပါတယ်။အမေရိကန်အစိုးရနဲ့မြောက်ကိုရီးယားအစိုးရကြားမှာတင်းမာမှုတွေဆက်ဖြစ်နေတာဟာစင်ခေါ်မှုဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကတောက်ကြနေကဝန်ခံပြောဆိုပါတယ်။ပြင်းပြင်းထန်ထန်စကားအပြစ်ပြောနေတာတွေစီးအရာချင်းချောက်နေတာတွေတိုးလာပြီးမယ်လဲကန်တမန်ရင်းနဲ့အာထုတ်ဆောင်ရွက်မှုတွေကိုအချီးအနှီးမဖြစ်စေပါဘူးလို့လည်းနိုင်ငံသားရေးဝန်ကြီး Tillerson ကပြောပါတယ်ရှင်
။ဒီတိုင်ဝန်ကြီးချုပ် Theresa May က EU ဥရောပသမဂ္ဂရဲ့ကုန်သွယ်ရေးမိဘအဖြစ်ကနေဒီတိုင်နိုင်ငံနှုတ်ထွက်ရေးသဘောတူညီချက်ရလာခြင်းဟာဒီတိုင်နိုင်ငံသမိုင်းမှာတကယ့်ကိုအရေးပါတဲ့အချိန်သမယဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။အဖွဲ့ဝင်28နိုင်ငံပါတဲ့ဥရောပသမဂ္ဂကနေဒီထိန်နိုင်ငံနှုတ်ထွက်ပြီး၄ချိန်မြောက်ဆွေးနွေးပွဲမတိုင်ခင်အီတလီနိုင်ငံဖလိုရန့်စ်မြို့မှာမေကွန်းပြောရမှာဝန်ကြီးချုပ်မေကအခုလိုပြောလိုက်တာပါဥရောပရင်ကျေးမှုအချက်အချာနေရာဖြစ်တဲ့တမိုင်းဝင်စင်တာမာရီယာနိုဗယ်လာကက်သလစ်ဖခင်ကျောင်းမှာမေကွန်းပြောရမှာဒီထိန်ထိပ်ပန်းရာရှိတွေတချို့တက်ရောက်ခဲ့ပေမဲ့ဥရောပခေါင်းဆောင်တဦးတလီမှတက်ရောက်ခဲ့ခြင်းမရှိပါဘူးဒီမေကွန်းထဲမှာဝန်ကြီးချုပ်မေကဒီထိန်နိုင်ငံအနေနဲ့အခုလို EU ဥရောပသမဂ္ဂကနေထွက်သွားတာကြောင့်ဥရောပသမဂ္ဂပေါ်မှာငွေကြေးဆိုင်ရာဝတ်ထုတ်ဝဖို့ဖြစ်သွားစေမှာမဟုတ်ဘူးလို့ဥရောပခေါင်းဆောင်တွေကိုအမကချက်ပေးလိုတာဖြစ်ပါတယ်။ဝန်ကြီးချုပ်မေကဆက်ပြီးဒီထိန်နိုင်ငံအနေနဲ့ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်တုန်းကာလကတည်းကပေးထားခဲ့တဲ့ကတိကွက်တွေကိုမပြတ်မကွက်ပေးဆောင်သွားမှာဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်။ဒါအပြင်ဥရောပစီးပွားရေးရေရှည်တိုးတက်ရေးအတွက်လည်းဒီထိန်နိုင်ငံအနေနဲ့ဥရောပသမဂ္ဂနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားဖို့ဆန္ဒရှိချပြီးသားဖြစ်တယ်လို့ဝန်ကြီးချုပ်မေကဆက်ပြောခဲ့ပါတယ်ခင်ဗျာ။
အတိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင
်စနေနေ့မနက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွေကျူးလွန်နေတဲ့ဆိုရဲဆွဆွဲချက်တွေအပေါ်အမေရိကန်အနေနဲ့တော်တော်လေးစိုးရိမ်နေတယ်လို့အရှေ့တောင်အာရှဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံခီးစဉ်ပြီးမှတောက်ချာနေတော့ကဘန်ကောက်မှာသတင်းစာရှင်းလင်းပွဲလှုပ်စင်မှာသူကအခုလိုပြောကြားခဲ့တာပါ။ရခိုင်ပြည်မှာဖြစ်ပေါ်နေတဲ့ပြဿနာကိုဖြေရှင်းတဲ့နေရာမှာအစိုးရတခုရဲတွေမဟုတ်ဘဲအဖွဲ့အစည်းတော်တော်များများမှတာဝန်ရှိနေကြောင်းနဲ့လုံခြုံရေးအာဏာပိုင်တွေအနေနဲ့အကြမ်းဖက်မှုတွေရပ်ဖို့နဲ့တရားဥပဒေစိုးမိုးရေးကိုလေးစားလိုက်နာဖို့လဲမစ္စတာမာဖီကတောင်းဆိုခဲ့ပါတယ်။ရခိုင်ပြည်ထနာကနေနိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းတွေကိုဖိတ်ခေါ်ရရောက်နိုင်တယ်ဆိုတာကိုသူနဲ့ဆွေးနွေးခဲ့ကြတဲ့မြန်မာနိုင်ငံရေးအတွက်အရေးပါသူတိုင်းကသဘောတူလက်ခံကြတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်ငြိမ်းချမ်းတိုးတက်ရေးအတွက်မစ္စတာကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရကအကောင့်ထဲပေါ်တဲ့နေရာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကပူးပေါင်းဆောင်ရွက်ဖို့ကိုလည်းသူကတောင်းဆိုခဲ့ပါတယ်။လူမှုကွန်ရက်တွေပေါ်မှာအမုန်းပွားပြောဆိုမှုတွေအမှန်မဟုတ်ဘဲဖော်ပြမှုတွေကရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာကိုပိုပြီးဆိုးနေစေတယ်လို့လည်းပြောပါတယ်။တင်းမာမှုတွေရောနာသွားစေဖို့အတွက်စကားအဖြစ်ပြောနေတာတွေကိုလျှော့ဖို့လိုတယ်လို့အရှေ့တောင်အာရှဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။
နယ်လျင်တန်အကြီးကျယ်ခံရတဲ့မက္ကဆီကိုနိုင်ငံမှာသေဆုံးသူအရေအတွက်ဟာ293ထိရှိသွားပြီလို့မက္ကဆီကိုရရှိတွေကထုတ်ပြောလိုက်ပါတယ်။ကယ်ဆယ်ရှာဖွေရေးလုပ်ငန်းတွေကိုတညတာရန်နာခဲ့ပြီးမနေ့တောက်ကြနေ့မှာအပျက်စီးတွေကြောင့်ပြည်နေသူတွေကိုပြန်လည်ရှာဖွေတာတွေပြန်လုပ်ရမှာနောက်ထပ်သေဆုံးသူတွေထပ်တိုးလာတာတွေ့ရပြီးအခုလိုသေဆုံးသူအရေအတွက်တိုးလာခဲ့တာပါ။အမျိုးသားစစ်နိုင်ငံသားကာကွယ်ရေးရရှိချုပ် Louis Philip Pente ကမက္ကဆီကိုမြို့ကြီးတစ်ခုထဲမှာတင်စစ်သူပေါင်းတနိုင်ငံလုံးတည်ဆုံသူရဲ့တဝက်ကျော်ဖြစ်တဲ့လူပေါင်း155ဦးထိတည်ဆုံခဲ့တယ်လို့ဆိုပါတယ်။မနေ့တောက်ချာနေ့ကအင်တာနက် Twitter ကနေကြည့်ရမှာတခြားနေရာတွေမှာတော့တည်ဆုံသူအရေတက်ကထပ်တိုးလာမလာသေးပဲ။မာရီလုစ်ပြည်နယ်မှာလူပေါင်း83ဦး၊ပူပလန်ပြည်နယ်မှာ45ဦး၊မက္ကဆီကိုပြည်နယ်မှာ73ဦး၊ဂါရီယိုမှာ6ဦးနဲ့နောက်ဆုံးမက္ကဆီကိုပြည်နယ်မှာ2ဦးတည်ဆုံခဲ့တယ်လို့ ဆိုပါတယ်အင်ကာနေမှာလုတ်ခဲ့တဲ့ပြင်ဟာ 9.8 ရှိတဲ့ငလျင်အပြေးကလေးကကေဇီအဖွဲ့တွေအနေနဲ့တူချပျက်စီးနေတဲ့အစားအုပ်တွေချာမက္ကဆီကိုအလယ်ပိုင်းမှာ24နာရီမနာတမ်းကေဇီလုပ်ငန်းတွေကိုလုပ်ဆောင်လာနေကြတာဖြစ်ပါတယ်တကယ်တော့ဒီကေဇီလုပ်ငန်းတွေမှာအစ္စရေးဂျပန်နဲ့အမေရိကန်နိုင်ငံပါဝင်နိုင်ငံတကာကေဇီအဖွဲ့တွေဝိုင်းကူပေးနေတဲ့မက္ကဆီကိုကေဇီအဖွဲ့တွေအနေနဲ့အခုချိန်ထိမက္ကဆီကိုမြို့ကြီးနဲ့အနားတဝိုင်းမြို့တွေကလူပေါင်းအနည်းဆုံး60ကိုကယ်တင်ပေးခဲ့ပြီဖြစ်ပါတယ်ခင်ဗျ
အင်ဒိုနီးရှားနိုင်ငံမှာတော့ဒီနိုင်ငံတကာအပန်းဖြေသူတွေအတော်များတဲ့ဘာလီကျွန်းပေါ်ကမိတောင်တစ်ခုပောက်ကွဲရောမဲ့အန္တရာယ်ရှိနေတဲ့အတွက်တတိပေးအဆင့်ကိုတာဝန်ရှိသူတွေမြင့်ထားပါတယ်။အာဂွန်မိတောင်နားမှာရှိတဲ့ရွာတွေကထောင်နဲ့ချီတဲ့ဒေသခံတွေကဘာလက်ခီးတွေဟာဘေးလွတ်ရာကိုပြောင်းရွှေ့နေကြရပါတယ်။မိခိုးတွေထွက်နေတဲ့မိရှင်တောင်ကို6ကီလိုမီတာပတ်လည်အတွင်းခြေချင်းတောင်တက်မလုပ်ကြဘူးလေကဘာလက်ခီးတွေကိုအာနာပိုင်တွေကတတိပေးထားပါတယ်။ခီးသွွားဧည့်သည်တွေအသွားများတဲ့ကုတာအပန်းဖြေကမ်းခြေရဲ့အရှေ့မြောက်ဖက်ကီလိုမီတာ80လောက်မှရှိတဲ့မိတောင်ကြီးကအခုသတင်းပတ်အတွင်းမှာအသေးစားတုံခါမှုပေါင်းရာနဲ့ချီဖြစ်ပေါ်ခဲ့ပါတယ်။အဲဒီဝင်းကျင်ကလူပေါင်း1000နီးပါးကိုဘေးကင်းရာပြောင်းရွှေ့ထားပြီးတော့နောက်ထပ်ပြောင်းရွှေ့မှုတွေလည်းလုပ်ဖို့ရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီမိတောင်နောက်ဆုံးပောက်ကွဲခဲ့တာကလွန်ခဲ့တဲ့အနှစ်90ကျော် 1962 ခုနှစ်ကဖြစ်ပြီးတော့အဲဒီတုန်းက1000ကျော်တည်ဆုံးခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဟာမီးရှင်တောင်အများဆုံးရှိတဲ့နိုင်ငံဖြစ်ပြီးတော့မီးရှင်တောင်ပေါင်း130လောက်ရှိပါတယ်။အင်ဒိုနီးရှားနိုင်ငံဟာဒီ Pacific သမုဒ္ဒရာတွေက Ring of Fire လို့ပြောတဲ့ရေအောက်ကျန်းမြင့်ကြီးတွေတစ်ခုနဲ့တစ်ခုထိဆက်လို့ဖြစ်နေတဲ့ပြည့်ရွေကြောတွေနဲ့မီးတောင်တွေရှိတဲ့နေရာမှာတည်ရှိနေတာဖြစ်ပါတယ်ရှင်
။လန်ဒန်သယ်ယူပို့ဆောင်ရေးအရာရှိတွေကမြို့ထဲမှာ Uber License တက်တန်းထပ်မတူပြီးတော့ဘူးလို့ထုတ်ပြောလိုက်ပါတယ်။အခုလို့ဒီ Taxi လုပ်ငန်းကိုတက်တန်းမတူပြရတာကUber taxi company နေနဲ့ဒီပုဂ္ဂလိက license ယူဖို့ internet apps လုံခြုံရေးဆိုင်ရာ company ရဲ့တာဝန်ခံမှုမရှိလို့ဖြစ်တယ်လို့ဒီရရှိတွေကထုတ်ပြောလိုက်ပါတယ်။ TFC လို့တူောက်ခေါ်တဲ့ London သယ်ယူပို့ဆောင်ရေးဆိုင်ရာစီကံသတ်မှတ်ရေးအဖွဲ့က Uber London company နေနဲ့ဒီမျိုးထဲမှာလုပ်ငန်းလုပ်ဖို့မသင့်တော်တော့ဘူးလို့မနေ့တောက်ကြနေ့ကဆိုလိုက်ပါတယ်။ဒီ Uber company ရဲ့လုပ်ကိုင်ဆောင်ရွက်နေပုံတွေဟာ company ဆိုင်ရာတာဝန်ရှိမှုတွေကင်းလွတ်နေပြီးဒီထဲမှာအများပြည်သူလုံခြုံရေးနဲ့အန္တရာယ်ကင်းရှင်းရေးအတွက်အာမမခံပေးနိုင်တာတွေပါနေတယ်လို့ဒီဖွဲ့ကထုတ်ပြောလိုက်ပါတယ်။ဒီပြဿနာတွေထဲမှာ Uber ကသုံးတဲ့ Internet Apps မှာရာသွေးမှုတွေကိုသတင်းပို့တဲ့နည်းအားနည်းချက်နဲ့ Gray Technology 300မှာစီကန်းဆောင်ထင်းရဲ့အရာရှိတွေနည်းနဲ့လှမ်းကြည့်လို့မရအောင်ပြင်ပင်ထားတာတွေပါလို့ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။စနေနေ့မနက်ဖြန်ထိတ်တန့်ရနေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာပါ။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေစတိုင်နာဆင်ရပါမယ်ရှင်။ရခိုင်ပြည်နယ်ငြိမ်းချမ်းတိုးတက်ရေးအတွက်မစ္စတာကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရကအကောင့်ထဲပေါ်တဲ့နေရာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကပူးပေါင်းဆောင်ရွက်ဖို့အမေရိကန်အစ်စ်မြေတန်တမန်တယောက်ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကိုသွားရောက်ခဲ့တဲ့အရှိတောင်အာရှဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝင်ကြီးပက်ထရစ်မာဖီကသူ့ခီးစဉ်နဲ့ပတ်သက်လို့ဘန်ကောက်မြို့မှာသတင်းစာရှင်းလင်းပြောခဲ့စမှာရခိုင်ပြည်နယ်အရေးကိစ္စမှာတာဝန်ရှိတဲ့အဖွဲ့တွေကအစိုးရတစ်ခုတည်းမဟုတ်ဘဲအားလုံးကပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြောခဲ့ပါတယ်။ပြဿနာကိုမဖြေရှင်းနိုင်ရင်နိုင်ငံတကာအကြမ်းဖက်အဖွဲ့တွေကိုဖိတ်ခေါ်ရရောက်နိုင်တယ်လို့လည်းသူကသတိပေးပါတယ်။အပြည့်စုံကိုမဆုမြတ်မွန်ကဆက်ပြီးပြောပြပါမယ်ရှင်။
တောင်ရကြမြန်မာနိုင်ငံခီးစဉ်တွင်နေပြည်တော်နဲ့စစ်တွေမြို့တွေကိုကိုယ်တိုင်သွားရောက်လည်လာခဲ့တဲ့အရှိတောင်အာရှဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကသူ့ခီးစဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲကိုတောက်ကြနေတော့ကထိုင်းနိုင်ငံဘန်ကောက်မြို့မှာတယ်လီဖုန်းပေါ်ကနေတဆင့်ပြုလုပ်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွေရကျူးလွန်နေတဲ့ဆိုတဲ့ဆက်ဆွဲချက်တွေအပေါ်အမေရိကန်အနေနဲ့တော်တော်လေးစိုးရိမ်နေပြီးအကြမ်းဖက်မှုတွေရပ်ဖို့နဲ့တရားဥပဒေစိုးမိုးရေးကိုလေးစားလိုက်နာဖို့လုံခြုံရေးအာဏာပိုင်တွေကိုတောင်းဆိုရဲလို့မစ္စတာမာဖီကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ရခိုင်ကိစ္စအရေးပေါ်စိန်ခေါ်မှုတော်တော်များများကိုနိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်ကဖြည့်ရှင်းဖို့ကြိုးစားနေတာကိုလည်းသူကကြိုဆိုပါတယ်။ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာကိုဖြည့်ရှင်းတဲ့နေရာမှာအစိုးရတခုတည်းတည်းမဟုတ်ဘဲအဖွဲ့အစည်းတော်တော်များများမှတာဝန်ရှိနေတယ်လို့ပြောပါတယ်။လူအချက်တွေရှိနေတဲ့ဖွဲ့စည်းပုံဥပဒေကြောင့်လုံခြုံရေးတပ်ဖွဲ့တွေအပေါ်ဒေါက်ဆန်းစုကြည်အနေနဲ့အကန့်အသတ်နဲ့ပဲလွှမ်းမိုးနိုင်တယ်ဆိုတာကိုအမေရိကန်အစိုးရကသိတယ်လို့လည်းဆိုပါတယ်။မစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအပါအဝင်ရခိုင်ပြည်နယ်အေးချမ်းတည်ငြိမ်တိုးတက်ရေးအတွက်အစိုးရရဲ့ဆောင်ရွက်မှုတွေကိုတာဝန်ရှိတဲ့အဖွဲ့အစည်းတွေအားလုံးကဝိုင်းဝန်းပူးပေါင်းဆောင်ရွက်စီလိုတယ်လို့လည်းသူကပြောပါတယ်
။ပြည်သူရွေးကောက်ထားတဲ့အစိုးရရှိတဲ့ရတားဆိုရရဲ့အာဏာစက်အောက်မှာမရှိတဲ့လုံခြုံရေးတပ်ဖွဲ့တွေရှိတယ်။ဒေသခံခေါင်းဆောင်တွေရှိတယ်။ပြည်သူလူထုရှိတယ်။ပြည်သူတွေကြားမှာလည်းစိတ်ခံစားမှုမျိုးစုံနဲ့တော်တော်လေးတင်းမာမှုတွေရှိနေပါတယ်။ ဓိကတာဝန်ကတော့လုံခြုံရေးအာဏာပိုင်နေနဲ့ရခိုင်ပြည်နယ်တွေကဒေသခံတာဝန်ရှိသူတွေဖြစ်ပါတယ်အစိုးရကဆောင်ရွက်မယ်လို့ကြေညာထားတာတွေကိုလက်တွေ့ကောင်ထဲဖော်တဲ့နေရာမှာအားလုံးကပူးပေါင်းဆောင်ရွက်စေချင်ပါတယ
်ဩဂတ်လတုန်းကရခိုင်မြောက်ပိုင်းကလုံခြုံရေးစခန်းတွေအပေါ်ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုအပေါ်စစ်တပ်ရဲ့တုံ့ပြန်မှုဟာအချိုးအစားမမျှဘူးလို့ American ဒုလက်ထနိုင်ငံသားဝန်ကြီးကပြောပါတယ်။ရခိုင်ပြည်နယ်ပြည်ထနာကိုထိထိရောက်ရောက်မဖြေရှင်းဘူးဆိုရင်ရခိုင်ပြည်နယ်တည်ငြိမ်ရေးကိုထိခိုက်စေတဲ့အပြင်နယ်စပ်လုံခြုံရေးအတွက် NDA ရှိနိုင်တယ်လို့နိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းတွေကိုဆွဲဆောင်ရရောက်လိမ့်မယ်လို့ American ကမြန်မာအာဏာပိုင်တွေကိုတတိပေးခဲ့တယ်လို့လည်းဒုလက်ထနိုင်ငံသားဝန်ကြီး Patrick Murphy ကပြောပါတယ်။ARSA အဖွဲ့နဲ့နိုင်ငံတကာအကြမ်းဖက်အဖွဲ့တွေဆက်နွယ်မှုရှိမရှိဆိုတာထက်အကြမ်းဖက်သမားတွေကိုဖိတ်ခေါ်ရရောက်လိမ့်မယ်လို့တတိပေးခဲ့တာပ
ါဒီအဖွဲ့နဲ့တခြားအဖွဲ့စည်းတွေနဲ့ဆက်နွယ်မှုရှိမရှိဆိုတဲ့အချက်နဲ့မဆိုင်ပါဘူးနိုင်ငံသားအကြမ်းဖက်သမားတွေအတွက်ခွင့်လန်းအသစ်တစ်ခုဖြစ်မျက်စိကျသွားနိုင်ပါတယ်အနေရှိနိုင်တဲ့ဆိုတဲ့ဒီအမြင်ကိုမြမရေးအတွက်ရေးပါသူတွေကြားမှာလည်းလက်ခံကြပါတယ
်မြန်မာနိုင်ငံမှာအကြမ်းဖက် NDA ရှိလာမယ်ဆိုရင်ရင်းနှီးမြှုပ်နှံခြင်းတွေလာရောက်စီးပွားရေးလှုပ်ဖို့စိုးရိမ်သွားနိုင်တယ်လို့ဒီမိုကရေစီအသွင်ပြောင်းလဲရေးကိုထိခိုက်နိုင်တယ်ဆိုတာအမေရိကန်အစိုးရကမြန်မာအစိုးရကိုတတိပေးထားတယ်လို့လည်းပြောပါတယ်။ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာကိုပိုပြီးဆိုးနေစေတာကတော့လူမှုကွန်ရက်တွေပေါ်မှာအမုန်းပွားပြောဆိုမှုတွေအမှန်မဟုတ်ဖဲဖော်ပြမှုတွေဖြစ်တယ်ဆိုတာကိုလည်း Patrick Murphy ကဘန်ကောက်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။တင်းမာမှုတွေကိုယောနေသွားစေဖို့စကားအဖြစ်ပြောနေတာတွေကိုရှော့ပါလို့လေအမေရိကန်ဒုလက်ထောင်နိုင်ငံသားရေးဝန်ကြီးကမြန်မာပြည်သူတိုင်းကိုတောင်းဆိုခဲ့ပါတယ
်။ရှုပ်ထွေးတဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုထပ်ပြီးတော့ရှုပ်ထွေးအောင်လုပ်နေတာကတော့လူမှုကွန်ရက်တွေပေါ်မှာရေးတင်နေကြတာပဲဖြစ်ပါတယ်။အမုန်းပွားစေတဲ့ပြောဆိုမှုတွေအများကြီးဖော်ပြနေကြသလိုမမှန်ကန်တဲ့အကြောင်းချက်တွေအများပြားကိုလည်းဖော်ပြနေကြပါတယ
်။ဖိနှိပ်တဲ့စစ်အစိုးရလက်ထက်မှာဆယ်စုနှစ်နဲ့ချီနေထိုင်ခဲ့ကြတဲ့မြန်မာပြည်သူတွေအနေနဲ့ကိုယ်တွေ့အတွေ့အကြုံတွေကိုအမှတ်ရပြီးတော့ရိုဟင်ဂျာတွေအပေါ်စာနာကိယူနာထားတဲ့အမြင်နဲ့အကြည့်ပါလို့လေအရှိတောင်အာရှဆိုင်ရာအမေရိကန်ဒုလက်ထောင်နိုင်ငံသားရေးဝန်ကြီး Patrick Murphy ကသတင်းစာရှင်းလင်းပွဲမှာဖန်ကြားခဲ့ပါရဲ့ရှင
်။မဆူမြမမရှင်။ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းလုံခြုံရေးကင်းစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးနောက်ပိုင်းနယ်မြေရှင်းလင်းရေးကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့သူတို့အခေါ်ရိုဟင်ဂျာဒုက္ခသည်အရေအတွက်ဟာ4,300နီးပါးရှိနေပြီလို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ဒုက္ခသည်ဥယျာဉ်တန်တဝက်နီးပါးဟာဖြစ်တယ်လို့နေရမှာဆိုဆိုဝါဝါချင်းနေရင်ဆိုင်နေကြရပြီးအခုညီအပူတပြင်းလိုအပ်နေတာကြောင့်ကုလသမဂ္ဂအဖွဲ့အစည်းတွေကလည်းအရေးပေါ်အခုညီပေးနိုင်ရေးတိုးမြင့်ဆောင်ရွက်နေကြောင်းဇနီဘာမျိုးကနေသတင်းတောက် research line ပေးပို့ထားပါတယ်။ကိုညာဝင်းအောင်ကပြောပြမှာပါရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေစဉ်ထွက်ပြေးလာတဲ့ဒုက္ခသည်အရေအတွက်အမြင့်ဆုံး2000ကနေ1000လောက်ထိကြာဆင်းသွားပါတယ်။ဝင်လာတဲ့ဒုက္ခသည်ဥယျာဉ်တိတိတသာကြာဆင်းသွားတဲ့အတွက်ဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိသားပြီးသားရိုဟင်ဂျာဒုက္ခသည်စခန်းတွေနားမှာအခုနောက်ဆုံးဖွင့်လိုက်တဲ့ဒုက္ခသည်စခန်းတွေပြုတ်သိမ့်နေတဲ့အခြေအနေကိုအနည်းငယ်သက်သာရရစေပါတယ်။အသစ်ရောက်လာတဲ့ဒုက္ခသည်တွေအတွက်စတူယန်မီတာ800အကျယ်ဝန်းရှိတဲ့စခန်းတွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကသုံးခွင့်ပေးထားပါတယ်။မုတ်သုံးမှုနဲ့လေတံကိုကာကွယ်နိုင်ဖို့ဒုက္ခသည်တွေပလတ်စတစ်ရွက်ဖြင့်နေရောက်အောင်တတ်နိုင်သမျှဝေငှပေးနေတယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကပြောပါတယ်။ဆိုးရတဲ့ရာသီဥတုလူဦးရေထူထပ်မှုနဲ့စားနပ်ရိက္ခာမလုံလောက်မှုတွေကြောင့်ဖြစ်လာနိုင်တဲ့ကျန်းမာရေးပြဿနာအတွက်အထူးစိုးရိမ်နေရတယ်လို့ UNHCR ပြောခွင့်ရအန်ဒရူးမန်စီကပြောပါတယ
် There are risks of diseases so that's why the extension is so crucial
ဒီမှာကကုသရောဂါအန္တရာယ်ရှိပါတယ်ဒါကြောင့်ဒုက္ခသည်တွေစိတ်ဆီဆီမှုရောချသွားဖို့အတွက်ဒီစခန်းကတိတ်ကိုအရေးကြီးပြီးဒီစခန်းတွေမှာမိန်လာစနစ်နဲ့တောက်ရတဲ့စတာတွေစနစ်တကျဆောင်ရွက်ပေးဖို့လိုနေပါတယ်
။ရိုဟင်ဂျာဒုက္ခသည်တွေဟာရေကြောက်ဖြစ်တတ်တဲ့ဝမ်းလျှောနဲ့ကာလဝမ်းရောဂါ၊သွေးလွန်တိုကွေးနဲ့ငှက်ဖျားစတဲ့ကူးစက်ရောဂါအန္တရာယ်နဲ့ကြုံလာရနိုင်တယ်လို့ဒီရေရှိုကမ္ဘာ့ကျန်းမာရေးအဖွဲ့ပြောခွင့်ရအမျိုးသမီးဖာဒီလာချာဟိတ်ကပြောပါတယ
်။ We have also concerns about the injured. They need to be cared for.the immunization rates among
သူတို့ထိခိုက်ဒဏ်ရာရမှာကိုလည်းစိုးရိမ်မိပါတယ်။ဒါအတွက်သူတို့ဂရုစိုက်ဖို့လိုပါတယ်။ကာကွယ်ဆေးထိုးထားတဲ့ကလေးကအနည်းစုပဲရှိပြီးမိသားစုထဲမှာကလေးကများပြီးအဟာရချို့တဲ့နေကြမယ်ဆိုရင်ပြီးတော့ကွင်းပြင်ကြီးထဲမှာပဲနေကြရတော့ဝက်သက်ရောဂါဖြစ်လာနိုင်တယ်လို့တခြားကလေးငယ်တွေကိုလည်းကူးစက်နိုင်ခြေကအများများပါလေ
။ဒုက္ခသည်တွေရဲ့ကျန်းမာရေးအတွက်ကူးစက်ရောဂါပြန်ပွားမှုတားဆီးရေးဝန်ထမ်းတွေဒီစကန်းထဲမှာစတင်လှုပ်ဆောင်နေကြောင်း WHO ပြောခွင့်ရချာဟိပ်ကပြောပါတယ်ရေသန့်ဆေးပြား2တန်းနဲ့ဝမ်းယောဂကာကွယ်ဆေး2000ကိုဖြန့်ဝေပေးထားပြီးဖြစ်ပါတယ်ပြီးခဲ့တဲ့တစ်ပတ်လောက်ကစလို့ဝက်သက်နဲ့ပိုလီယိုယောဂကာကွယ်ဆေးတွေထိုးပေးနေပြီး ကလေးငယ်တသိန်းခွဲအထိထိုးပေးပြီလို့သူမကပြောပါတယ်ခင်ဗျာ
ကိုညာဝေယံပြောပြခဲ့တာပါရှင် အခုကုလနဲ့လူခွင့်ရေးကောင်စီကိုအိတ်ဖွင့်ပေးစာတစ်စောင်ကိုအမေရိကန်မှနေထိုင်ကြတဲ့မြန်မာရေးတက်ကြွလှုပ်ရှားသူတွေပေးဖို့စီစဉ်နေတဲ့အကြောင်းကိုလည်းပြောပြပေးပါမယ် နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေကိုမှန်မှန်ကန်ကန်သတင်းရယူချဖို့အမေရိကန်ပြည်ထောင်စုမှရှိတဲ့မြန်မာအရေးတက်ကြွလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့လူခွင့်ရေးကောင်စီတို့ကိုလည်းအိတ်ဖွင့်ပေးစာတွေပေးဖို့တောင်းမယ်လို့ပြောပါတယ်။ဆက်သွယ်ဆောင်ရွက်ထားတဲ့
ပတ်သက်ပြီးတော့မြန်မာနိုင်ငံပေါ် PR တွေပေးနေတဲ့တစ်ချိန်တည်းမှာပဲအမေရိကန်နိုင်ငံတော်မှာရှိတဲ့မြန်မာရေးတက်ကြွလှုပ်ရှားသူတွေဟာနယူးယောက်မြို့ကကုလသမဂ္ဂရုံးရှိမှာတောက်ကြာနေကဆန္ဒပြခဲ့ကြပါတယ်။အခုချိန်ဟာနှစ်စဉ်ကုလသမဂ္ဂထွေထွေညီလာခံကျင်းပနေတဲ့အချိန်လည်းဖြစ်ပြီးတော့အခုလိုလာရောက်ဆန္ဒပြခဲ့တာနဲ့ပတ်သက်ပြီးတော့အိန္ဒိယနာပြည်နယ်ဖော်ရေးမြို့က88မြို့သက်ကျောင်းသားဟောင်းကိုအောင်မြင့်ထွန်းကအခုလိုပြောပါတယ
်။မေစုရဲ့ဇက်တီကျဲနဲ့မေစုရဲ့ဒီဆွေးနွေးပြောဆိုမှုတွေအမေစုရဲ့တန်ကြားမှုတွေပေါ်မှာကျွန်တော်တို့ကသွားလဲရှိတယ်အဲ့ဒီပေါ်မှာအမေစုပြောထားတဲ့အတိုင်းအားလုံးကလည်းပြောလည်းရေတကာတခြားအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေတခြားသတင်းဌာနတွေအဲ့ဒီအားလုံးကလည်းပြီးတော့အမေစုဖိတ်ခေါ်သလိုဆက်သွယ်ကြတယ်ကျွန်တော်တို့လည်းရေကိုလာရောက်ပြီးသိလာပါကျွန်တော်ဖိတ်ချက်လေးနဲ့သက်ဆိုင်ရာဒေသကိုလာရောက်ပြီးတော့ပြုပြင်လေးလေ့လာပြီးတော့လွတ်လပ်စွာကျွန်တော်လေ့လာနိုင်လေဒီရခိုင်ပြည်နယ်ဒေသမှာအချမ်းပြက်ခံလျားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ UN ကလေလောက်ကျွန်တော်တို့ဒီတခြားမီဒီယာကလေတခြားနိုင်ငံတကာအစိုးရအဖွဲ့တွေအသီးသီးကလေပြီးတော့ကျွန်တော်တို့နိုင်ငံရဲ့လက်ရှိအခြေအနေကိုမှန်မှန်ကန်ကန်နဲ့သတင်းရယူဖို့မှန်မှန်ကန်ကန်နဲ့အချက်အလက်တွေရယူနိုင်ဖို့အတွက်ကိုကျွန်တော်တို့လာရောက်ကန့်လန့်လာဖြစ်ပါတယ်
ဒါပြင်ကုလသမဂ္ဂနဲ့ဂျနီဗာမှာရှိတဲ့ကုလသမဂ္ဂလူခွင့်ကောင်စီတို့ကိုလည်းအိတ်ဖွင့်ပေးတာတွေပေးဖို့သွားဖို့စီစဉ်နေတယ်လို့ကိုအောင်မြင့်ထွန်းကပြောပါတယ
်ကျွန်တော်တို့ပေးတဲ့အိတ်ဖွင့်ပေးတာကလည်းကျွန်တော်တို့ကခုနကပြောဆိုတော့ဒီနေ့မှာကျွန်တော်တို့ပေးခွင့်မရဘူးပေးခွင့်မရတဲ့အခါကျကျွန်တော်တို့ကလောင်းမှကျွန်တော်တို့ကဖက်စီတော့တော့ဒီအင်တာနက်တွေရနေပြီတော့ဗောနော်အွန်လိုင်းတွေရနေကျွန်တော်တစ်စိတ် UN ဒီလီဖာကျွန်တော်တို့ကျန်တဲ့တခြားအစိုးရဖက်စီတီတီတို့ကျွန်တော်တို့အဲ့ဒါဗိတ်ကြီးတွေပို့သွားဖို့ရှိပါတယ်။အဲ့ဒီကျွန်တော်တို့ရေးထားတဲ့ဥစ္စာကတော့အဓိက19ရက်နေ့ကျွန်တော်တို့နိုင်ငံတော်အတိုင်းအဆန်လူလူကောင်းတော်တောင်းတန်းစုကြည်ကြောကြားချက်တဲ့အဲ့ဗိတ်ခေါ်ပါအတိုင်းကျွန်တော်တို့ကဆက်စစ် support လုပ်တာဖြစ်ပါတယ
်။ဆန္ဒပြပွဲကို American ပြည်ထောင်စုမြောက် Carolina ပြည်နယ် Indiana ပြည်နယ် Fort Wayne နဲ့ New York ပြည်နယ် Buffalo Albany နဲ့ New York မြို့တွေကမြန်မာရေးတက်ကြွလှုပ်ရှားသူ120လောက်ပါဝင်ခဲ့ကြပြီးတော့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့အတူရက်ဒီကြောင်မြန်မာနိုင်ငံမှာအကြမ်းဖက်သမားတွေအလို့မရှိဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ခဲ့ကြပါတယ်အမေရိကန်နိုင်ငံကမြန်မာရေးတက်ကြွလှုပ်ရှားသူတွေဟာစစ်ဆေးရလက်ထက်မြန်မာဒီမိုကရေစီလှုပ်ရှားမှုတွေကိုဖိနှိပ်ခဲ့တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့ကုလသမဂ္ဂနဲ့မြန်မာတန်ရုံးရှိတွေမှာတောင်းဆိုဆန္ဒပြခဲ့ကြပြီးမြဲအခုတစ်ချိန်ကတော့အရင်ချိန်နေနဲ့မတူဘဲကွဲပြားနေတယ်လို့ညော့ပြည်နယ်ဘက်ဖလိုမြို့ကနိုင်ငံရေးကျင်းသားဟောင်းကိုမင်းနိုင်ကပြောပါတယ
်အရင်တစ်ချိန်နေကျွန်တော်တို့နှစ်ပေါင်းများစွာတောင်းလျှောက်ရန်ရုံးရှိဟောအင်ဒူရောရှိဒီတန်ရုံးရှိတွေကိုအချိန်ပေါင်းများစွာကျွန်တော်တို့တိုင်းပြည်အတွက်အော်ကျွန်တော်ဒါအာဆန္ဒပြဝယ်တွေလုပ်ခဲ့ကြတယ်အဲ့ဒီကာလတုန်းကတော့ကျွန်တော်တို့ကဒီမတရားအုပ်ချုပ်စစ်အာဏာရှင်ကိုတော့တွန်းလှန်ခဲ့တာဖြစ်တယ်ဒီချိန်နေမှာကြတော့လဲကျွန်တော်တို့ကဟိုတပီလူရွေးချယ်တင်မြှောက်လိုက်တဲ့အစိုးရဖြစ်တယ်မှာတို့ရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေကိုကျွန်တော်တို့အဝေးရောက်မြန်မာတွေအနေနဲ့လည်းတောင်းဝန်ရှိတယ်လို့ကျွန်တော်တို့ခံယူတဲ့အတွက်ကြောင့်အဲ့တော့ပြည်တွင်းမှာဖြစ်တဲ့ပြဿနာတွေကျွန်တော်တို့ပြဿနာဖြစ်တယ်ဒါပြည်တွင်းကိုထိရောက်မှုမှန်တယ်များဒီကျွန်တော်တို့အဝေးရောက်မြန်မာတွေမှာလည်းထိရောက်မှုကြည့်တယ်ဒါကြောင့်ကျွန်တော်တို့တက်အားတွေအရင်လိုမျိုးပဲအရင်ကဆရာနာရှင်တော်လာမို့လားလားသူကဆိုးရရဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုကျွန်တော်တို့အခုလိုအရင်လိုပဲလာပြီးရပ်တည်ပေးဖို့အတွက်ရောက်လာတာဖြစ်တယ
်မြန်မာဒုသမ္မတဦးဟန်ရီဗန်တီယိုဟာပြီးခဲ့တဲ့စက်တင်ဘာ20ရက်နေ့ကတော့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံကိုစားမိန့်ခွန်းပြောခဲ့ပြီးတော့မြန်မာဆိုးရအနေနဲ့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခတွေကိုအဓိကလေးပေးဆောင်ရွက်နေတယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာ
တော်ရစီနေရှင်မြန်မာနိုင်ငံမှာမတူညီတဲ့လူမှုအတိုင်းအဝိုင်းတွေကြားမှာတိမခံနိုင်မှုတွေရန်လိုမုန်းတီးမှုတွေကြောင့်ပြဿနာတွေမကြာခဏကြုံနေရပါတယ်မတူကွဲပြားမှုတွေကိုတိမခံနိုင်ရတာဟာဘာကြောင့်များပါလဲ Lumu Taiwan Jama, Matu Gwebia Muri, Shini Bime, Nin Yen Yen, Du Shin Dwen, Nin Alu, Pelu Lonam Les Rago, Vio Ye, Seninya, Taya Lila and Sisima, Shini Jayama. Pawin Bio Shini Jine Dri, Vio Ye, phone number, Dit Nitonya, Nit Dong Shinni, Nangang Aligo call you Bio, Setuyame, telephone number go, Jodin Bio Bibu Tanai Mari. ကိုယ်တိုင်မပါဝင်နိုင်ဘူးဆိုရင်တော့အီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်VOA email လိပ်စာ permissatvoanews.com ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်သလို VOA ရဲ့ Facebook အစာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေညတိုင်းရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ
ဒီကနေ့စနေညတိုင်းရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရရှင်အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပါမယ်အမေရိကန်ပြည်ထောင်စုဝါရှင်တန် DC ဟာလင်းနှုတ်မျိုးစိတ်ပေါင်း၉ခုခုနားရနေရဖြစ်ပါတယ်လင်းနှုတ်တွေဟာဇီဝဂေဟာစနစ်အတွက်အထူးအရေးပါပေမဲ့ဝှိုက်နှုတ်စင်ဒရုံးလို့ခေါ်တဲ့နှာခေါင်းပတ်လည်မှာဖြူလာတဲ့မှုရောဂါတစ်မျိုးတချို့လင်းနှုတ်တွေစီကူးစက်သွားမှာကိုဇီဝပေဒါပညာရှင်တွေနဲ့အတူသွားရောက်စူးစမ်းလေ့လာခဲ့တဲ့ VOA သတင်းတောက်ဘာရိုနီကာဘယ်ဒါရက်စ်အက်ကလစီယားစ်ရဲ့သတင်းပေးပို့ချက်ကိုနားလောင်ကပြောပြပေးပါမယ်ရှင်
Washington DC ကလူလုံးကျွန်တော်ကလင်းနှုတ်တွေကိုလေ့လာမယ်ဇီဝဗေဒပညာရှင်တွေအတွက်အကောင်းဆုံးနေရာတစ်ခုဖြစ်ပါတယ်။သိပ္ပံပညာရှင်တွေကယာယီပိုက်ကွန်တွေကိုဒီမှာထောင်ထားတာပါ။ဒါမှလားလင်းနှုတ်တွေကိုဖန်ပြီးလေ့လာနိုင်မှာဖြစ်တယ်လို့သူတို့မှာဘာယောဂါရရှိနေတယ်လဲဆိုတာကိုစစ်ဆေးနိုင်ကြမှာပါ။အမေရိကန်ငါးနဲ့တော်ရန်တရိတ်ဆန်ဌာနကပေးတဲ့ရမုံငွေကိုသုံးဆွဲပြီးလင်းနှုတ်တွေမှာ White Note Syndrome မိုးရောဂါရှိမရှိဇီဝဗေဒပညာရှင်တွေကစစ်ဆေးကြတာပါ။2009ခုနှစ်ကစပြီးတော့ပဟေလိဆန်တဲ့ရောဂါတစ်မျိုးကြောင့်မြောက်အမေရိကတိုက်ကလင်းနှုတ်ပေါင်း6တန်းကျော်သေဆုံးခဲ့ရပြီးပါပြီ။စွမ်းအင်နဲ့တဘာဝပတ်ဝန်းကျင်ဆရာဌာနကမာကိုကာဗယ်လိုကအခုလိုပြောပါတယ်။
They typically have one pup a year when they
reproduce。ညောင်းလင်းတို့ကြီးတွေကမြေပေါင်း20လောက်ပြည့်စုံပါတယ်။သူတို့စပြီးတားပေါက်တဲ့ချိန်ကစပြီးတစ်နှစ်တစ်ခေါင်လောက်မွေးပါတယ်။သူတို့အများကြီးတားမပေါက်နိုင်တဲ့အတွက်နှာခေါင်းဖြူမိုးရောဂါကသိပ်ပြီးအထိနာစေတဲ့အခြား
အကြောင်းရင်းတရက်လည်းဖြစ်ပါတယ်။ဒီရောဂါလက္ခဏာတွေကလူတွေကိုမကူးစက်နိုင်ပါဘူး။ဒါပေမဲ့လည်းကူးရဲထဲကိုဝင်လာကြတဲ့လူတွေရဲ့ချွေးပေါက်ထဲအဲ့ဒီမိုးရောဂါတွေပါသွားတာမျိုးဖြစ်တတ်ပါတယ်။အမောင်းထဲမှာဆိုရင်ဆွတ်ထိုင်းနေတဲ့အခြေအနေမျိုးမှာမိုးတွေကခက်မြန်မြန်ပြန့်ပွားသွားစေတာကြောင့်လင်းနှုတ်တွေကနာမငြိမ်ဖြစ်ဖို့အကြောင်းဖန်လာစေတယ်လို့ဇီဝဗေဒပညာရှင်လင်းစေးရို
တို့လည်းဆောက်ကူနေတဲ့ကာလမှာလူရာထက်ပိုပြီးတော့မကြကနာဆိုသလိုလူလူကြကြရှိနေတတ်ကြပါတယ်။နောက်ပြီးအဲ့ဒီလိုအချိန်ဆိုရင်သူတို့အစာလည်းမရှာနိုင်ကြပါဘူး။နောက်တော့ကံမကောင်းစွာပဲတိတ်ဆုံသွားကြတာပါ။
လင်းတို့ရေတေးဆုံးတဲ့အကျိုးဆက်ကိုလူသားတွေရဲ့နေစဉ်လူမှုဘဝအပေါ်တည်းရဲ့တရားမှုရှိတယ်လို့ robot ကပြောပါတယ
်
လင်းတို့ရေမရှိရင်ခြင်တွေနဲ့တီးနှံတွေဖြတ်တဲ့တခြားပိုးကောင်တွေတိုးပွားလာတာကိုတွေ့ရမှာပါတကယ်လို့အခုကြံနေတဲ့လင်းတို့တွေကိုကာကွယ်နိုင်တဲ့နည်းလမ်းတွေမတွေ့ဘူးဆိုရင်မကြခင်အခြေအနေတွေမှာဒီထက်ပိုးပြီးတော့ဆိုးလာဖို့ပဲရှိတော့တယ်လို့ကျွန်မထင်ပါတယ်
လင်းတို့မျိုးစေ့တစ်ခုကယောဂကူးစက်ခြင်းမခံရအောင် grid ထဲကိုပြန်မလာကြဘူးဆိုတဲ့ theory တစ်ခုတော့ရှိပါတယ်မြို့ကြီးတွေထဲမှာသူတို့ရှိနေဖို့ကပိုပြီးတော့အရေးကြီးလာပါတယ်။ဒါကြောင့်လင်းတို့တွေနဲ့ရင်ဆိုင်တွေ့ရင်ဘယ်လိုပြုမူရမလဲဆိုတာလူတွေသိဖို့အရေးကြီးတယ်လို့လည်းလင်းစေးကဆက်ပြောပါတယ
်။
လင်းတို့တွေကိုအထီးမတိုးတဲ့လို့အနောက်ရှက်လည်းမပေးတင်ပါဘူး။လင်းတို့တိရခိုင်နှုန်းလောက်မှသာခွေးယူပြန်ယောဂပိုးတွေရှိတတ်ကြပေမဲ့ဘယ်သူမှလင်းတို့အကိုက်ခံရတာမျိုးလည်းမဖြစ်စေချင်ပါဘူး။တကယ်လို့လင်းတို့အကိုက်ခံရရင်လည်းတိရိစ္ဆာန်ထိတ်တဲ့အရာရှိတွေကိုခေါ်ပြီးလင်းတို့တွေကိုအကိုက်ခံရတဲ့သူရဲ့ကိုယ်ပေါ်ကနေဖယ်ရှားတင်ပါတယ်။
ရေဘီးစောက်ခရဲခွေးပြန်ယောဂပိုးဟာလင်းတို့တွေမှာလည်းရှိတတ်ပေမဲ့တက်ရခိုင်နှုန်းလောက်သာရှိတတ်ကြတာဖြစ်ပါတယ်ရှင
်။နားလောင်ပြပြသွားတာပါရှင်။ VOA American တန်ရက်စနေနေ့မနက်ဖက်အစီအစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အသံလွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews voa.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ကနေ2018ခုနှစ်စက်တင်ဘာလ23ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32 40နဲ့လိုင်းလမ်းမီတာ190တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကန္တာမှာတော့
ဒီအမျိုးသမီးတွေဘာဖြစ်ချင်လဲဆိုရဲအတန်ကလည်းမရှိပါဘူး။အမျိုးသားတွေထားတယ်လို့ပဲနေရပြီးတော့ကလေးတွေကမွေးလာတဲ့ကလေးတွေကဟိုကျမရေးပြဿနာဖြစ်အာဟာရတွေချို့တဲ့
ကနေဒါအခြေဆိုင်အယ်ဘာဒါစေတက်တို့ကကတိကဒေါက်တာခင်စောဝင်းရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါ။တိတ်ပန်တဲ့ဤပညာကန္တာကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ရှင်။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရင်းနေကြတဲ့မြန်မာပြည်ကြောင်းတွေကိုကိုဝင်းမင်းကမူလဆောင်ပါရှင်ရဲ့အာပေါ်မပြတ်ကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
။နိုင်ငံတကာမှာနာမည်အကြီးဆုံးသတင်းစာကြီးတစ်ခုဖြစ်တဲ့ New York Times သတင်းစာကြီးမှာအော်စတြေးလျဝန်ကြီးချုပ်ဟောင်း Kevin Rudd ကကမ္ဘာကုလသမဂ္ဂအနေနဲ့ရွန်ဂျာပြဿနာအဖြေရှာရမှာဒေါန်ဆန်းစုကြည်ရဲ့ဒီမိုကရေစီအသွင်ပြောင်းအစိုးရအားနည်းမသွားအောင်တတိထားလုပ်တင်တယ်လို့စက်တင်ဘာ22ရက်နေ့ကထောက်ပြလိုက်ပါတယ
်။လက်ရှိ Asia Society Policy Institute ရဲ့ဥက္ကဋ္ဌဖြစ်တဲ့ဝင်းကြီးချုပ်ဟောင်း Red ကလက်ရှိရိုဟင်ဂျာပဋိပက္ခပြဿနာကြီးထဲမှာပြည်တွင်းမှာရောပြည်ပမှာပါဒေါန်ဆန်းစုကြည်ကိုအားနည်းသွားစေနိုင်တဲ့တက်မတော်ရဲ့စစ်စင်ရေးထဲမှာပေါ်လာနေတာတွေ့ရတယ်လို့ဆိုပါတယ်။ရိုဟင်ဂျာအကြမ်းဖက်သမားအဖွဲ့ရဲ့ဩဂုတ်လ25ရက်နေ့လုံခြုံရေးစခန်းများစွာကိုတိုက်ခိုက်ခဲ့ပြီးမှဒါကိုအတုံးချပြီးတက်မတော်အနေနဲ့အကြမ်းဖက်တံပြန်နှိမ်နှင်းလိုက်ကရိုဟင်ဂျာတိုင်းနဲ့ချီနိုင်ငံတွေကထွက်ပြေးသွားတာကြောင့်ဖြစ်ပေါ်လာတဲ့နိုင်ငံတကာဖိအားအောက်မှာဒေါန်ဆန်းစုကြည်အနေနဲ့ရိုဟင်ဂျာလူအခွင့်အရေးနစ်နာမှုတွေမဖြစ်အောင်ထုတ်ပြောပေးလာရတယ်လို့မစ္စတာရက်ကဆိုပါတယ်ခုလိုမဖြစ်မနေပြောရတာကြောင့်ရိုဟင်ဂျာတွေဟာမြန်မာနိုင်ငံကမဟုတ်ဘူးလို့ယူဆထားတဲ့ဗုဒ္ဓဘာသာအများစုဘက်ကဒေါအောင်ဆန်းစုကြည်မရက်တီပေးပဲရိုဟင်ဂျာအခွင့်အရေးပို့ပေးလိုသူလို့အများကမြင်လာနိုင်စိတ်ပြတ်လာနိုင်တဲ့အခြေအနေတွေကိုတွန်းပို့လိုက်နိုင်တယ်လို့သူကဆိုပါတယ်။နိုင်ငံတကာဘက်မှာလည်းဒေါအောင်ဆန်းစုကြည်အနေနဲ့တက်မတော်ရဲ့ပြင်းထန်တဲ့စစ်ဆင်ရေးတွေကြောင့်ထိပထွက်ပြေးခိုလုံရတဲ့ရိုဟင်ဂျာလူနည်းစုရဲ့အခွင့်အရေးတွေကိုအကာအကွယ်မပေးနိုင်ဘူးတက်မတော်အပေါ်ဩဇာမရှိဘူးမပြောရဲဘူးလို့ဝေဖန်အထင်သေးမှုခံရနိုင်တဲ့အနေအထားကိုရောက်သွားစေတယ်လို့ Red ကဆက်ပြောပါတယ်။ဒါပေမဲ့တနက်ပြောင်းအာဏာဆက်ကြီးနေတဲ့တက်မတော်ရှိနေချိန်မှာဒေါန်ဆန်းစုကြည်အနေနဲ့မကြခင်ကမိကွန်းပြောရမှာရခိုင်ပြည်နယ်တွင်လူခွင့်ရေးချိုးဖောက်သူတွေကိုဥပဒေအတိုင်းအရေးယူမယ်လို့ပြောထားတာကတကယ့်ကိုတတိပြလိုက်တာဖြစ်တယ်။ဒါအပြင်ရိုဟင်ဂျာတွေအခွင့်အရေးအတွက်ကိုဖီအာနန်ကော်မရှင်အကြံပြုချက်တွေကိုအကောင့်ထဲဖော်မယ်လို့ပြောထားတာကိုလည်းမမေ့တင်ဘူးလို့ထောက်ပြပါတယ်။အဲ့ဒါကြောင့်ကုလသမဂ္ဂအနေနဲ့ရခိုင်ရေးဖိအားပေးရမှာဖွဲ့စည်းအုပ်ချုပ်ပုံကန့်သက်ချက်တွေကြောင့်ဒေါန်ဆန်းစုကြည်အနေနဲ့တက်မတော်အပေါ်တိုက်ရိုက်အမိန့်မပေးနိုင်တာအပါအဝင်အထက်ပါချက်တွေကိုထည့်မတွက်လျင်ရိုဟင်ဂျာတွေခံစားနေရတာပိုကြာသွားနိုင်ုံတင်မကဒီမိုကရေစီအစိုးရပါဆုံးရှုံးသွားနိုင်တယ်လို့ဆိုပါတယ်ရှင်
။နောက်နိုင်ငံတကာသတင်းတစ်ပုဒ်မှာတော့ဩစတြေးလျနိုင်ငံမှာတက်တန်းအစီအစုံနေ့စဉ်သတင်းစာကြီးဖြစ်တဲ့ Sydney Morning Herald ထဲမှာဆောင်းပါးရှင်လင်းစေးမာတော့ကရိုဟင်ဂျာစစ်သည်ကြွတအုပ်ရဲ့ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရိုဟင်ဂျာတွေကိုကူရမရောက်ပဲဒုက္ခအကြီးအကျယ်ပေးရရောက်ခဲ့တယ်လို့စက်တင်ဘာ22ရက်နေ့မှာထောက်ပြလိုက်ပါတယ်။ဆောင်းမရှင်မာတော့ကပြီးခဲ့တဲ့ဩဂတ်25ရက်နေ့မှာရခိုင်ပြည်နယ်အတွင်းအကြီးမားဆုံးအကြမ်းဖက်တိုက်ခိုက်မှုတွေမစခင်လပိုင်းတွေထဲမှာပဲမြန်မာတပ်မတော်တွေသတင်းပေးသူတွေလို့တန်တရားဖြစ်ပြီးမွတ်စလင်နဲ့ဗုဒ္ဓဘာသာဝင်တွေဒါဇင်တွေနဲ့ချီလေပင်ဖြတ်တတ်ခံခဲ့ရတယ်လို့ဆိုပါတယ်။တကယ်တော့ရိုဟင်ဂျာအခွင့်အရေးအတွက်တိုက်ခိုက်တာဖြစ်တယ်လို့ဒီအာဆာစစ်သေးချောအုပ်စုကပြောနေပေမဲ့မြမထမရဘက်ကရဲဆက်ဆက်တုံ့ပြန်မှုတွေပဲပြန်ရခဲ့တယ်။လက်မြေရှင်းလင်းစစ်ဆင်ရေးအောက်မှာလူတွေအများပြားသတ်ခံရတယ်၊ရွာတွေရာနဲ့ချီမိရှို့ခံခဲ့ရတယ်။နောက်လူပေါင်း၄သိန်းကျော်နေဆက်ဖြတ်ကျော်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ပုံရိပ်တွေစိတ်ထိခိုက်ဖွယ်တွေ့မြင်ခဲ့ရတယ်လို့မာဒော့ကဆိုပါတယ်။ဒါပေမဲ့ဒီအကြမ်းဖက်တိုက်ခိုက်မှုတွေမှာပါကစ္စတန်မလေးရှားနဲ့ထိုင်းနိုင်ငံတောင်ပိုင်းကစစ်သွေးကြွတွေပါပါဝင်ပတ်သက်ခဲ့ပြီးအာဖဂန်စစ်ပွဲပြန်တွေကပါတင်တန်းတွေပေးခဲ့တာကြောင့်ဒီအကြမ်းဖက်မှုပဋိပက္ခတန်တရာကမြန်မာနိုင်ငံတွင်သာမကပဲဒေသတွင်းမှာပါမတီးမငြိမ်ဖြစ်မှုတွေဖြစ်လာမဲ့အန္တရာယ်ရှိနေတယ်လို့ဆောင်းပါးရှင်ကသုံးသပ်ပြထားပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြသွားတာပါရှင်အခုတခါနားဆင်လေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်ကစီစဉ်ပို့ချထားပါတယ်ရှင်
ဒီနေ့ကြည့်ပြမယ် idiom အသုံးကတော့
chip on your shoulder
ပ ဖြစ်ပါတယ်စာလုံးပေါင်းက CHIP chip ကဒီနေရာမှာတစ္ဆာတစ်တုံးငယ် ON on ကအပေါ်မှာ YOUR ယောအသင်ဤ SHOULDER shoulder ကပခုံးဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်အသေးပဲကတော့ပခုံးပေါ်မှာတင်ထားတဲ့တစ္ဆာလေးပေါ့ဒီတုံးဆစ်တက်လာတာကတော့19ရာစုကလို့ဆိုပါတယ်ထိုစဉ်ကရန်ဆခြင်းနဲ့ရန်ဖြစ်ခြင်းနဲ့စိတ်ရှိတဲ့လူဟာတစ္ဆာကိုပခုံးပေါ်မှာတင်ပြီးတတိရှိရင်ပခုံးပေါ်မှာတင်ထားတဲ့တစ္ဆာကိုပုတ်ချရရင်ခြားကြည့်ဆိုတဲ့ challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီအတုံးဆင်းတက်လာတယ်လို့ဆိုပါတယ်။ PDM အတုံးရတော့စိတ်ထဲမှာမချေမနှဖြစ်နေတယ်ဆိုတာကိုဟာမူရကြည်ချင်းအဖြစ်သိနိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့မချေနှက်ချက်တုံတွင်းတွင်းဖြစ်နေသူချက်ဆိုဘာမှမလုပ်ရသေးဘဲနဲ့ဒေါသထွက်တဲ့လူလောကကြီးကိုမချေနှက်နေသူရန်ဖြစ်ဖို့စောင့်နေသူကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီတုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် What's bothering that guy? Watch out. He's got a chip on his shoulder.
အဲ့ငနေသားကဘာဖြစ်နေတာလဲဗျ။ဒီထားနော်။သူကလောကကြီးကိုမချေမနှက်ဖြစ်နေတယ်ဆိုတော့ရန်လိုနေတဲ့လူလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် What's bothering that guy? Watch out.He's got a chip on his shoulder.
ရန်ဖြစ်လို့တဲ့လူလောကကြီးကိုအကြောင်းတစ်ခုခုကြောင့်မချေမနှက်ဖြစ်နေတဲ့လူစားမျိုးကို idiom အသုံးရဘယ်လိုရည်ညွှန်းပြောမလဲ?
He's got a chip on the shoulder.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။တလလာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတော့နောက်အခုအမျိုးသမီးခန္ဓာကိုလည်းနားဆင်ကြရပါမယ်ရှင်။ပြီးခဲ့တဲ့လကစတင်ခဲ့တဲ့ရိုဟင်ဂျာပြည်ပခါကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့မွတ်စလင်ဒုက္ခသည်၄သိန်းကျော်နဲ့ကလေးအရတွက်က၂သိန်းခွဲရှိပြီးအရွယ်ရောက်တဲ့မိန်းကလေးနဲ့အမျိုးသမီးတွေ၁သိန်းကြီးပါနဲ့မှလည်း5,000ခွဲဟာကိုဝင်ဆောင်မိခင်လောင်းတွေဖြစ်ကြတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီကိန်းခဏန်းတွေအရဒုက္ခသည်တွေရဲ့မွေးဖွားမှုနှုန်းကိုထိန်းချုပ်ဖို့လိုအပ်နေပြီလားဆိုတဲ့သုံးသပ်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။အကြောင်းစုံကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်ကတင်ပြပေးထားပါတယ်ရှင်။
Nearly 300,000 people, including 154,000 children, are under the age of 5, and nearly 55,000 pregnant women require additional food assistance. Funding is urgently needed to support...
အသက်5နှစ်အောက်ကလေးတသိန်း5,400နဲ့ကိုယ်ဝန်ဆောင်အမျိုးသမီးပေါင်း5,500အပါဝင်လူပေါင်း3သိန်းနီးပါးဟာအစာရေစာလိုအပ်နေပါတယ်။ဒါကြောင့်လက်ရှိဝန်ဆောင်လုပ်ငန်းတွေနဲ့နောက်ထပ်ကယ်ဆယ်ရေးနေရာတွေကိုဖွင့်လှစ်ပေးဖို့အရေးပေါ်အကူအညီလိုအပ်နေပါတယ
်။အဲ့ဒါကတော့ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကစက်တင်ဘာ18ရက်နေ့ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲမှာပြောခဲ့တာဖြစ်ပါတယ်။သူပြောခဲ့သလိုပါပဲ။ရခိုင်ပြည်နယ်ပဋိပက္ခကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုမကြာသေးမီကထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်၄သိန်းကျော်နဲ့အရွယ်ရောက်တဲ့မင်းကလေးနဲ့အမျိုးသမီးပေါင်း9,556 ဦးရှိရမှာ 9,433 ဦးတို့ဟာကိုဝင်ဆောင်မိခင်တွေဒါမှမဟုတ်နှုတ်တိုင်မိခင်တွေဖြစ်ကြပြီးအဲ့ဒီကိုဝင်ဆောင်မိခင်တွေနဲ့16,000ဟာအဟာရဓာတ်ချို့တည်ပြီးကျန်းမာရေးစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ဘင်္ဂလားဒေ့ရှ်ကျန်းမာရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်ကျန်းမာရေးဌာနဝန်ကြီးမိုဟာမက်နာဆင်ကလည်းဒါကမြို့တော်မှာစက်တင်ဘာ21ရက်နေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတူနာပြူတွေဝင်းဆွဲတွေကကော့ခ်စ်ပဇားရှိရိုဟင်ဂျာစခန်းတွေမှာပကြာသီးမီရက်တွေတွင်ကလေးပေါင်း183ဦးတို့ကိုမိဖွားပွေးခဲ့ရကြောင်းနဲ့မြန်မာနိုင်ငံမှာရှိစဉ်ရိုဟင်ဂျာအမျိုးသမီးတွေဟာပဋိပတ်တွေထိမ့်ချုပ်နှီးတွေမရှိခဲ့သလိုကျန်းမာရေးပြုစုစောင့်ရှောက်မှုလည်းမရတဲ့အတွက်ခုလိုထွက်ပြေးလာကြတဲ့ရိုဟင်ဂျာအမျိုးသမီးတွေအတွက်ပရိသတ်တွေထိမ့်ချုပ်ဖို့ဆေးနဲ့ကွန်ဒမ်တွေကိုမျှဝေပေးနေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာဖြစ်ပါတယ်။ဒါအပြင်ဂျနီဗာမှာတွင်းနိုင်ငံကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာလည်း UNICEF ပြောခွင့်ရအမျိုးသမီးမာရစီမကာဒိုကမကြာသေးမီကရခိုင်ပြည်တစ်ပတ်ခါကြောင့်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့လူ၄သိန်းနဲ့၄ပုံတုံးဟာကလေးတွေရှိပြီး
Over a quarter of a million children have fled Myanmar for Bangladesh in the past 25 days.
ဒီတက်ဆိုင်ရာတာဝန်ရှိသူတွေကနေပြီးတော့ဒီမိသားစုစီမံကိန်းကိစ္စကိုတိတိယောက်ယောက်ပြ
ဒီချာဆောင်ရွက်ဖို့လိုပါတယ်အခုလောလောဆယ်မှာကိုကလေးတွေမှာသူတို့ကကလေးတွေခွင့်ရေးဆိုတာတောင်မှဘာမှသူတို့မသိဘူးသူတို့မှထားတယ်လို့နေပြီးတော့ပိန်လီချို့တဲ့ပြီးတော့ဟိုပညာသင်မှုလည်းလက်လမ်းမမီအစားအသောက်လည်းလက်လမ်းမမီအဝေးစားတောင်မှလုံအောင်မဝေးနိုင်အဲ့လိုဖြစ်နေတော့ဒါကျမတို့ကသူတို့ပို့ပြီးတော့တောင်မှဒီလူခွင့်နဲ့ပတ်သက်ပြီးတော့ပို့ပြီးတော့ဖြည့်ဆည်းပေးနေတဲ့သဘောပါသူတို့လူခွင့် ဒီထိုင်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံကထွက်လာတဲ့ဒီဒုက္ခတွေဒီထားတဲ့ဒီထိုင်းနိုင်ငံဒုက္ခတွေစခန်းနေမှာဆိုရင်လေမိသားစုစီပံကိန်းနေအများကြီးလုတ်ပေးပါတယ်အဲ့တော့အဲ့ဒီမှာဆိုလို့ရှိရင်လေအမျိုးသမီးတွေဒီမျိုးဆက်ပွားကြမ်းမိုင်းနဲ့ပတ်သက်တာပညာပေးတွေလုတ်တယ်ပြီးလို့ရှိရင်တားဆက်ချအိုးဘယ်လိုဒီတွေနဲ့လုတ်လို့ရမလဲအဲ့ဒီပညာတွေပညာပေးတယ်ပညာပေးပြီးတော့မှသူတို
မျိုးသမီးခန္ဓာကိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုစနေမနေ့ပိုင်းမှာလည်းနောက်တစ်ကြိမ်ပြန်ပြီးတော့နာစင်ကြရတာဖြစ်ပါလေရှင်။အခုဆက်လက်နာစင်ကြရမယ့်တိတ်ပန်တဲ့နီးပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးနေပါလေရှင်။
မြန်မာနိုင်ငံရဲ့ခြေလက်တွေမှာမီးလင်းဖို့အတွက်ပြန်ပြင်းမြန်ဆွမ်းရင်ကိုဘလို့အသုံးချတင်ပါသလဲအစိုးရကအားပေးမယ်ဆိုရင်ဘလို့စီမံကိန်းမျိုးကိုလုပ်ဖို့လိုပါသလဲ Green မြန်မာပြန်ပြင်းမြန်ဆွမ်းရင်အသင်ကဥပောင်မြင့်အမြင်ကိုဒီတစ်ပတ်မှာပြောပြပေးမှာပါပြန်ပြင်းမြန်ဆွမ်းရင်အတွက်နိုင်ငံတော်ကချထားတဲ့အစီအစဉ်မှာကမ္ဘာ့ဘဏ်ကရေးဆွဲထားတဲ့နိုင်ငံတော်ရဲ့လျှက်စစ်ဆွမ်းရင်ဆိုင်ရာအမျိုးသားရေးအစီအစဉ်NEP နဲ့ဂျပန် JICA အဖွဲ့ကနေဆွဲထားတဲ့မြန်မာ Energy Master Plan အစီအစဉ်တွေရှိပါတယ်။တက္ကသိုလ်2030ရောက်ရင်တနင်္ဂနွေလုံးမီးလင်းရေးအတွက် JICA ရဲ့စီမံကိန်းကကြောင်မီးသွေးကိုသုံးဖို့အတွက်33ရာခိုင်နှုန်းနဲ့ရေအားက42ရာခိုင်နှုန်းသုံးနေချိန်မှာပြန်ပြည့်မြဲစွန့်ရင်အတွက်9ရာခိုင်နှုန်းပဲတတ်မှတ်ထားရမို့ပြန်ပြည့်မြဲစွန့်ရင်အတွက်နေရာကတိတ်မရှိဘူးလို့ဥက္ကောင်မြင့်ကပြောပါတယ်။
ကြိုက်တာက energy master plan ကိုသူဆွဲပေးလာတာပါနိုင်ငံတော်ဆိုရဘူးအရင်ဆိုရပါတော့အခု energy master plan ရဲ့သူဆွဲပေးလာတဲ့လမ်းကြောင်းကသူကကျွန်တော်ရဲ့ခုနဖွံ့ဖြိုးတဲ့အားလုံးကို block လုပ်ထားတယ်လို့ဖြစ်ပါတယ်ဒီ renewable energy ကို 9% ဆိုပြီးတော့ 2030 target နဲ့ဆွဲထားပါတယ်အဲ့ဒီ target ကို ministry ကအကောင့်တဲ့ form ရဲ့နေရာမှာ renewable energy ကခုနပြောသလိုနေရာမရှိဘူးနောက်တစ်ခုကကြိုက်ကားလိုအမျိုးကကျွန်တော်တို့သူတို့လည်းဒီတခြားနိုင်ငံတွေမှာကျတော့ဒီ people based ပေါ့နော် PPP ပေါ့ဗျာအခုခေတ်စားနေတာ public private partnership ဒီပြည်သူကမတ်ကတ်ကတကယ်ဖြစ်လာတဲ့ဟာအဲ့ဒီအချိန်လေးပြောင်းသူတို့က business model တွေလုပ်ပြီးတော့သူအားပေးဖို့လိုပ
ါစီးပွားရေးတွက်ချိတ်ကဲ့နမူနာပုံစံတွေမလုပ်ခင်အစိုးရကမူဝါဒတွေချပေးဖို့လိုပါတယ်ဒါပေမဲ့အခုအစိုးရကမူဝါဒကောင်းကောင်းမချနိုင်သေးတာမို့အခုချိန်မှာအစိုးရကိုဘက်ဆောင်ပါတဲ့စီမံကိန်းနမူနာတွေတင်ပြဖို့လုပ်နေတယ်လို့ဆိုပါတယ
် model project တွေပေါ့နော်ကျွန်တော်ခေါ်တော့ဒီ multi disciplinary model project ပေါ့။မ project တစ်ခုကဒီကျေးရွာကြီးဒီမှာမီးလင်းမယ်တနည်းအားဖြင့်ဟာလုတ်တဲ့ကံမှာဒီ hydro သုံးမယ် solar သုံးမယ် biomass သုံးမယ် hybrid ဖြစ်ရင်လည်းပြင်မယ် design တစ်ခုကဒါပေမဲ့အဲ့ဒီမှာ policy approach လည်းချက်သွင်းထားမယ်ကွ environment approach ဆို solar approach လည်းချက်သွင်းထားမယ်အဲ့ဒီလိုနဲ့ model project တွေကိုသူတို့ပထမ subsidize phase ပေါ့အဲ့လိုမျိုးတွေလုပ်ဖို့လိုပါတယ်ဗ
ျဆက်ဥပမာလေးတစ်ခုပြောပြပေးပါဆရာဥပမာဆိုရင်မြို့တစ်မြို့ပေါ့နော်ထားပါတော့ဒီရန်ကုန်မန္တလေးလမ်းမကြီးပေါ်ကမြို့တစ်မြို့ပေါ့နော်မီးတိတ်ပြီးတော့အစစ်စစ်တာတိတ်နေရတယ်မြို့တစ်မြို့ဆိုရင်ဆရာဘယ်လိုလုပ်စပြီးတော့လုပ်မယ်လို့အကြံပေးမလဲဆရာ
ဥပမာကျွန်တော်နိုင်ငံမှာဒီမဟာဒါလိုင်းက32ရာခိုင်နှုန်းလောက်ပဲရှိတော့ကျန်တဲ့နေရာမှာဒီမဟာဒါလိုင်းမရှိပါဘူးမရှိပြည်လို့အဲ့လိုမြို့တွေရွာငယ်တွေဥပမာစက်မှုစုံတွေဟဲ့လားအဲ့လိုနေရာတွေမှာမီးရေလိုလိုသူနီးသူအနဲ့လုံတာတွေရှိပါတယ်ဒါပေမဲ့သူနီးသူအနဲ့လုံတော့ဥပဒေကလည်းအမပေးဘူး finance ရယ်ပုံစံနဲ့ကိုယ်ပဲလုပ်တယ်ဟဲ့လား technology နဲ့ဒီ fail မလုပ်တော့သူ့မှာအခက်အခဲအများကြီးနဲ့တန့်နေတာတွေရှိပါတယ်အဲကျွန်တော်အမြင်ကကျွန်တော်ကပါလဲဆို project နှစ်မျိုးပေါ့နော် green and brown ဆိုပြီး green ဆိုတာကဥမာမြို့တစ်မြို့ရှိမယ်ဗျာအဲ့ဒါစက်မှုစုံတစ်ခုရှိမယ်မြို့တစ်မြို့ရှိမယ်အဲ့ဒီနေရာကိုဒီမ ီပေးဖို့ကိုနိုင်ငံတော်ရဲ့ grid line နဲ့ဟလာမစဉ်းစားတော့ဘူးနီးမျိုးမျိုးရှိပါတယ်သူက private sector တခုကို local private sector လုံးဝလောက်တာရှိတယ် local နဲ့နိုင်ငံသားနဲ့လောက်တာရှိတယ်စသဖြင့်ပေါ့နော်အဲ့လို private sector တခုကိုသူဘယ်လိုနီးနဲ့ပေးမလဲ solar နဲ့ပေးမလား hydro နဲ့ပေးမလား hybrid နဲ့ပေးမလားကျွန်တော် design တွေထုတ်လို့ရပါတယ်သူရဲ့ power consumption နဲ့သူရဲ့လိုတဲ့ requirement IPP လုတ်ပိုင်ခွင့်ကိုအပြည့်အဝနိုင်ငံတော်ကပေးမယ်ဆိုရင်အဲ့လိုမျိုးကိုစဖို့ကငကူကလုံလုံလုံစင် business trend မရှိတဲ့အတွက်ဘယ်လိုမျိုးကြောက်ပါလဲအဲ့ဒါကိုရဲဝင်လုတ်လာနိုင်အောင်နိုင်ငံတော်က policy ရအပေးရမယ်နောက်တော့ဝေဝေဘလိုနည်းနဲ့ finance system တွေပေါ့ဒီ World Bank ကိုလည်းကျွန်တော်ပြောပြပါတယ်ခင်ဗျားတို့ private sector ကိုတိုက်ရိုက်ဝေပြီးတော့တကယ်လုတ်တဲ့လူကိုပေးနိုင်တဲ့နည်းမလုပ်နိုင်ဘူးလားဆိုအဲ့လိုမျိုးလုပ်လို့ရတယ်နောက်တစ်ခုကဒီ policy မှာအခုက environment issue တွေ social issue တွေဒီ energy မှာ energy ပေးတာ generation တခုတည်းမဟုတ်ဘဲနဲ့ဒီ energy efficiency ရော energy storage ဆိုအဲ့ဒါတွေကိုရောတဲ့ multi disciplinary design လို့ကျွန်တော်ကတော့ပြောချင်တာပေါ့ဗျာ
ဘက်ဆောင်စီမံကိန်းအတွက်ပြန်ပြင်းမြန်စွန့်ရင်မှာစွန့်ရင်ကိုပိုးပြီးထိရောက်စေတဲ့ဤတွေစွန့်ရင်တိုးလောင်တဲ့ဤတွေကိုတုံးပြီးရေရှည်အတွက်အစိုးရနဲ့ပုဂ္ဂလိကဟန်ချက်ညီညီလှုပ်ဆောင်ဖို့လိုပါတယ
်အဲ့လိုမျိုးကိုလောက်တာအောင်နိုင်ငံတော်တို့ကလည်းဒီ project တွေပေးမယ်ပုဂ္ဂလိကပိုင်းကလည်းသူ့ရဲ့ပါဝင်မှုမှာ business ဆန်းဆန်းပေါ့ long term perspective အပြည့်နဲ့လုပ်မယ်ဆိုရင်ကျွန်တော်ရနိုင်ခြေတွေအများကြီးရှိပါတယ
် off grid လို့ခေါ်တဲ့ပင်မမဟာဓာတ်အားလိုင်းနဲ့ချိတ်ဆက်မထားတဲ့နေရာတွေမှာမီးရဖို့အတွက်စံပြတ်အဖြစ်ရထားပြီးမီးပေးဖို့လုပ်နိုင်ပြီဆိုရင်အဲ့ဒီနေရာအတွက်မီးပေးတဲ့ပင်မလိုင်းရောက်လာချိန်မှာတည်ဝင်ချိတ်ဆက်ပိုင်ခွင့်ရှိဖို့ကအဓိကအရေးပါပါတယ်
ဘောရတခုပေါ့နော်မြို့ငယ်တခုဆိုလည်းကောင်းရွာအုပ်စုတခုဆိုလည်းကောင်းတကယ်လို့ main grid ကြီးရောက်လာရင် तू ကတရားဝင်ချိတ်ဆက်ပိုင်ခွင့်ပေါ့နော် grid interconnectivity လို့ခေါ်ပါတယ်အဲ့ဒါတရားဝင်ရှိရပါမယ်ဘယ်လိုလုပ်လို့လည်းနည်းချိတ်ဆက်မလဲကျွန်တော်နဲ့ငွေပေးယူလား power purchase ဘယ်လိုလုပ်မလဲဆိုတာကတခြားနိုင်ငံတွေမှာဒါတွေအများကြီးရှိပါတယ်အဲ့ဒါတွေကိုအတူယူပြီးတော့ဒီ modeling နဲ့ပေါ့နော်နိုင်ငံတော်မှာပထမဆုံးမရှိသေးဘူးဆိုရင်စပေးဖို့လိုပါတယ်မြို့ငယ်တွေလည်းစလို့ရတယ်ရွာအုပ်စုတွေလည်းစလို့ရတယ်တချို့ဆိုရင် isolation နေတဲ့စက်မှုဇုန်တွေအဲ့ဒါစသဖြင့်ပေါ့စလို့ရတယ်နောက်တချို့ဆိုရင်ဥပမာပြမယ်ဆိုရင် housing estate တွေရှိတယ် housing estate တွေကိုလည်းနိုင်ငံတော်ရဲ့ line တစ်ခုတည်းကိုအာမကူပဲနဲ့ hybrid နဲ့ပေါ့နော်ကိုယ် line ဤပေးတဲ့စနစ်နဲ့ဒီပုဂ္ဂိုလ် sector ကိုသူ့ရဲ့ business နဲ့လုပ်နိုင်အောင်ဘယ်လိုလုပ်မလဲအဲ့လိုတွေကျွန်တော်တို့အများကြီးလုပ်လို့ရတာတွေရှိပါတယ်ဒါ policy ကကျွန်တော်တို့အာမေးမထားဘူးကျွန်တော်တို့ဒီ renewable energy ကိုလေကျွန်တော်ဒီပုဂ္ဂိုလ်ကန္တာကလုပ်နိုင်အောင်ပေါ့နော်အဲ့ဒီအဓိကပါပဲ
ပုဂ္ဂိုလ်ကဆိုရင်ပို့ပြီးတော့အခုထက်ပိုမြန်မြန်ဖြစ်မယ်ပေါ့နော်
ညမြဖြစ်မှာပါပုဂ္ဂလိယကဏ္ဍလုံးမှာပဲဖြစ်မှာပါဒီအစိုးရကိုဒီနိုင်ငံတော်အစိုးရကပဲကင်နေလို့ရှိရင်တော့ကျွန်တော်ထင်ပါတယ်ဒီနိုင်ငံတော်အခု grid ကြီးကလည်းဒီ billion နဲ့ရှိပြီးတော့အမြဲစိုက်နေရတာလေဒါဘယ်လောက်များကြာကြာစိုက်နိုင်မလဲတော့မသိဘူး grid ကိုလည်းကောင်းအောင်လည်းမပြင်နိုင်ဘူးဒါပြီးအလားအလာကလည်းခုနလိုပေါ့ဒီကျွန်တော်တို့ကမကောင်းဘူးပေါ့ဗျာတကယ်လို့ပုဂ္ဂလိယကဏ္ဍကို decentralize လို့ခေါ်တယ်လေဘဟုကပဲမကင်တော့ဘဲနဲ့ပုဂ္ဂလိယကဏ္ဍကို decentralize နဲ့ခွဲပေးတဲ့အားကိုလက်တွေ့ပြတကယ်ပုဂ္ဂလိယကဏ္ဍကပြည်ရင်းရောပြည်ပရောဟလား join ရောပေါင်းပြီးလုံနိုင်အောင်သူတို့အားပေးဖို့ကဒီနှစ်မှာမရှိဘူးဆိုတာနေဖြည့်ထွက်ပါတယ
်။ဒီလာမယ့်2019ခုနှစ်အတွက်တော့ညှော်လင့်ထားလားဆရာ။ဒါမျိုးဖြစ်ဖို့
ညှော်လင့်ထားပါတယ်ကျွန်တော်ကလွတ်တော်အဆင့်ဒီလဲကျွန်တော်တက်နေပြီစူးစမ်းလုပ်နေပါတယ်။ဒီဟာကိုကျွန်တော်ကနိုင်ငံတော်ရဲ့ဒီပြောင်းလဲမယ်ဆိုတဲ့အချိန်မှာဒီအချိန်မှာကျွန်တော်တို့ green energy ပေါ့ renewable energy ကိုကဘာသွားနေသလိုကျွန်တော်နိုင်ငံပြောင်းဖို့အခွင့်အရေးရှိတယ်ဆိုတော့အဲ့ဒါ2019မှာစနိုင်အောင်လို့တော့ကျွန်တော်တို့ကဒီလာမယ့် 2019 February မှာ World Bank နဲ့နိုင်ငံတော်အစိုးရနဲ့လုပ်မဲ့ဒီ mini grid workshop ဆိုတာရှိပါတယ်ခုနပြောတဲ့မာတာလင်းပြပကိစ္စတွေကိုပြောမယ်အမှာအာယူပြီးတော့ကြာကြာနာခုန modeling တွေပါတယ်ခုနမေးတဲ့ဟာမျိုးပေါ့နော်ကျွန်တော်စနစ်တကျချပြပြီးတော့ဘလို့ဖို့ကျွန်တော်စူးစမ်းနေပါတယ်ပြုပြင်ပြောင်းလဲနိုင်အောင်
မြမပြန်ပြင်းမြဲဆွရင်အတင်းကဥအောင်မြဲပြောချခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်ပါ
အခင်မျိုးသက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညပိုင်းမှာအသစ်နားဆင်နိုင်သလိုအခုလိုစနေမနက်ပိုင်းမှာလည်းနောက်တစ်ချိန်ပြန်လည်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
ကုလသမဂ္ဂလုံခြုံရေးကောင်စီကတရားဘောကြောင့်သောအကြမ်းဖက်တိုက်ခိုက်မှုလို့ဖော်ပြထားတဲ့2019ခုနှစ်စက်တင်ဘာလ17ရက်နေ့ကဆိုင်းနိုင်ကျွန်းဆွယ်မြောက်ပိုင်းကအယ်အရစ်နာမှာအစ်ချစ်လုံခြုံရေးရင်တန်းကိုတိုက်ခိုက်ခဲ့မှုနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ထပ်တူအမေရိကန်ပြည်ထောင်စုကလည်းပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်ရတဖွဲ့ဝင်18ဦးထက်မနည်းသေဆုံးပြီးဒဏ်ရာရသူတွေလက်ရှိတဲ့တိုက်ခိုက်မှုကို ISIS တွေကသူတို့လက်ချက်ဖြစ်ကြောင်းကြေညာပါတယ်။လမ်းဘေးထောင်ပုံကြောင့်စစ်ရင်တန်းထဲမှာပါတဲ့စစ်ကားအတော်များများပျက်စီးသွားခဲ့ပါတယ်။လာပေါင်းများစွာအတွင်းအစ်ချစ်လုံခြုံရေးတပ်ဖွဲ့တွေအသေးအပြောက်အများဆုံးတိုက်ခိုက်ခံရမှုလည်းဖြစ်ပါတယ်။ဒီတပ်ဖွဲ့ဝင်တွေဟာ IS အကြမ်းဖက်သမားတွေကိုနှစ်နဲ့ချီတိုက်ခိုက်လာခဲ့တာမှာရက်တပ်ဖွဲ့ဝင်တွေရောစစ်သားတွေပါကြာဆုံးများခဲ့ပါတယ်။ဘယ်ပုံစံနဲ့ပဲဖြစ်စေအကြမ်းဖက်မှုဆိုတာဟာလုံခြုံရေးနဲ့ငြိမ်းချမ်းရေးကိုချိန်ချမှုမှာအပြင်းထန်ဆုံးဖြစ်တယ်လို့လုံခြုံရေးကောင်စီရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အကြမ်းဖက်မှုကိုဆောင်ရွက်သူတွေ၊စီစဉ်သူတွေ၊ငွေကြေးထောက်ပံ့သူတွေကိုတရားဥပဒေနဲ့အညီရေးယူဖို့နဲ့နိုင်ငံအားလုံးတို့ဟာနိုင်ငံတကာဥပဒေနဲ့လုံခြုံရေးကောင်စီပြဋ္ဌာန်းချက်တွေအရဤချစ်ဆိုရနဲ့တကွသက်ဆိုင်ရာအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်ကြဖို့လိုအပ်ကြောင်းကြေညာချက်ထဲမှာလေးပေးဖော်ပြထားပါတယ်။ဒါ့အပြင်အကြမ်းဖက်မှုဆိုတာဟာဘာကြောင့်ပဲလှုပ်လှုပ်၊ဘယ်မှာပဲလှုပ်လှုပ်၊ဘယ်အချိန်မှာပဲလှုပ်လှုပ်ဘသူကပဲလှုပ်လှုပ်ဘလို့နီးနယ်မှာမှန်ကန်တဲ့လှုပ်ရဖြစ်တယ်လို့တက်တည်မပြနိုင်တဲ့ရာဇဝတ်မှုဖြစ်ကြောင်းကိုလည်းကုလသမဂ္ဂလုံခြုံရေးကောင်စီကထပ်မံဖော်ပြထားပါတယ်။ဤကျနိုင်ငံအတွင်းမှာတိုက်ခိုက်ခံရမှုအပေါ်အမေရိကန်နိုင်ငံသားရေးဌာနကတိကျထုတ်ပြန်တဲ့ကြေညာချက်မှာအမေရိကန်အစိုးရဟာသေဆုံးထိခိုက်သူတွေရဲ့မိသားစုတွေအတွက်အထူးဝမ်းနည်းကြေကွဲကြောင်းနဲ့ဒဏ်ရာရသူတွေကိုလည်းအမြန်ဆုံးပြန်လည်ကျန်းမာလာစေဖို့စုမုံကောင်းတောင်းကြောင်းပြောခွင့်ရပုဂ္ဂိုလ်ဟက်တာနော်ရစ်ကပြောပါတယ်။ဤချင်းနိုင်ငံဟာအကြမ်းဖက်ဝါဒရဲ့ချိန်ချောက်မှုအန္တရာယ်ကိုရင်ဆိုင်ရချိန်မှာအမေရိကန်ပြည်ထောင်စုကလက်တွဲဆောင်ရွက်သွားမှာဖြစ်ကြောင်းလည်းနော်ရစ်ကပြောသွားခဲ့ပါတယ်ရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ။
အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VO ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါရရှင်။အခုကျမတို့ထုတ်လွှင့်ပေးနေတဲ့စနေနေ့မနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်တော့မှာပါ VO American တန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရရှင်။စနေနေ့ညပိုင်းမှာတော့မြန်မာတခွင်နဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်တွေကိုလည်းနားဆင်ကြရမှာပါရှင်။အခုစနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးပါအောင်မရှင်
။အမေရိကန်ပိုင်ပွက်တိုရီကိုကျွန်းအနောက်ပိုင်းမှာရှိတဲ့ကွာဟာတာကရေကာတာစတင်ချိုးပေါက်နေပြီလို့အမျိုးသားမိုးလေဝသဌာနကသတိပေးချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်တာဝန်ရှိသူတွေကဒေတာကန်တွေကိုဘတ်စ်ကားတွေနဲ့ဘေးလွတ်ရာကိုအမြန်ဆုံးပြောင်းရွှေ့ပေးနေပါတယ်။ပြောင်းရွှေ့ပေးဖို့လိုအပ်သူ 9,000 ကနေ 9,000 အထိရှိတယ်လို့ပြောပါတယ်။အခြေအနေဟာအလွန်စိုးရိမ်စရာဖြစ်တဲ့အခြေအနေဖြစ်တယ်လို့ပွက်တိုရီကိုအစိုးရကကြေညာထားပါတယ်။ Pacific သမုဒ္ဒရာပေါ်မှာ Hydrogen ဘုံးတစ်လုံးမကြခင်ဖောက်ခွဲဆန်းတက်မယ်လို့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un ကရည်ညွှန်းပြောကြားခဲ့ပြီးတဲ့နောက် American သမ္မတက Kim Jong-un ကိုလူယူတယောက်လို့ပြောလိုက်ပါတယ်။သမ္မတ Donald Trump ရဲ့ချင်းချောက်စကားတွေအရေးယူတန်ခတ်မှုသစ်တွေနဲ့ထပ်တူတုံ့ပြန်မယ်လို့ Kim Jong-un ကပြောခဲ့ပြီးတော့ Hydrogen ဘုံးခွဲဆန်းတက်မယ်လို့ကြေညာခဲ့တာပါ။အယူတယောက်ဖြစ်တယ်ဆိုတာတေချာနေတဲ့ကင်ဂျွန်အွန်ဟာသူ့ရဲ့ပြည်သူတွေငတ်ပြတ်သေးချင်တာကိုဂရုမစိုက်တဲ့သူဖြစ်တယ်လို့တမရာထရမ်က Twitter လူမှုကွန်ရက်ပေါ်မှာရှေးသားတုံ့ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်အမေရိကန်အနေနဲ့အတော်လေးစိုးရိမ်နေတယ်လို့အရှေ့တောင်အာရှဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံခီးစဉ်အပြီးတောက်ချာနေကဘန်ကောက်မှာသတင်းစာရှင်းလင်းပွဲလုပ်စဉ်မှာသူကအခုလိုပြောခဲ့တာပါ။ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာကိုဖြေရှင်းတဲ့နေရာမှာအစိုးရတခုတည်းတည်းမဟုတ်ဘဲအဖွဲ့အစည်းတော်တော်များများတာဝန်ရှိနေကြောင်းနဲ့လုံခြုံရေးအာဏာပိုင်တွေအနေနဲ့အကြမ်းဖက်မှုတွေရပ်ဖို့တရားဥပဒေစိုးမိုးရေးကိုလေးစားလိုက်နာဖို့လဲမစ္စတာမာဖီကတောင်းဆိုပါတယ်။ရခိုင်ပြည်နယ်ကနေပြီးတော့နိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းတွေကိုဖိတ်ခေါ်ရရောက်နိုင်တယ်ဆိုတာကိုသူနဲ့ဆွေးနွေးခဲ့တဲ့မြန်မာနိုင်ငံရေးအတွက်အရေးပါသူတိုင်းကသဘောတူလက်ခံတယ်လို့လည်းပြောပါတယ်။တခါဒီလူမှုကွန်ရက်တွေပေါ်မှာအမုန်းပွားပြောဆိုမှုတွေအမှန်မဟုတ်ပဲဖော်ပြမှုတွေကရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ပြဿနာကိုပိုပြီးတော့ဆိုးနေစေတယ်လို့အရှေ့တောင်အာရှဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ကသတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ်ရှင်
။စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကြေညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်ရှင်။စနေနေ့ညနေပဲ6နာရီကနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ7942တို့ကနေနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.